Welcome to the Voice of America in Burmese.
Mingla mne khe ma shin Washington myo ro VOA American tan ga ni 2018 khu ni March la 31 ye taw ja ni nen khe season go Myanmar sanaw chain mne 6 nai ga ni 9 nai thi line to meter 32 40 49 ga ni dai yai thon ni ba de shin Jama engine nai ma
Mingla ba shin jama ga khin myo tat ba kim nai khen tadin rwe go ko yan nai ne du chain ya pe ma ba 2016 American ရွေးကောက်ပွဲကိုရုရှားကနေဂျာဝင်နှောက်ယှက်ဖို့လှုပ်ဆောင်မှုထူးထူးခြားခြားအောင်မြင်သွားတယ်လို့အထက်လွှတ်တော်ကြားနာပွဲမှာကြံကြင်သူတွေကဖြေကြားခဲ့ပါတယ်အရှိတောင်းအာရှဒေတာအဲစစ်တွေ့ကြအဖွဲ့ခေါင်းဆောင်တွေကို American ဆွေကတန်ခတ်အရေးယူလိုက်ပါပြီတောင်ကိုရီးယားမှာတော့တမရဟောင်းပါကွန်ဟေးကိုအဂရီလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုတွေနဲ့ဖမ်းဆီးလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နီ
ကောင်းပါပြီရှင်မြန်မာအစိုးရကမနေ့ကထုတ်ပြန်လိုက်တဲ့ NCA လက်မှတ်ထိုးမယ်ဆိုတဲ့သတင်းဟာပြည်စုံတိကျမှုမရှိကြောင်း UNFC ဒုဥက္ကဋ္ဌကပြောကြားလိုက်ပါတယ်
။မှန်တော့ဒီနိုင်ငံတိုင်းမရှိသေးဘူးကျွန်တော်တို့မှလည်းတိတိကျကျဆုံးဖြတ်ချက်ချထားတာလည်းမရှိသေးဘူး။
သတင်းအစီအစဉ်အပြီးမှာအပြည့်စုံကိုတင်ပြမှာပါ။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာရောက်ရှိသတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတောင်းနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းကြားရဖို့ရှိပါတယ်။ American ပြည်ထောင်စုမှာတော့ Asia Pacific ဒေသဆိုင်ရာဆက်ဆံရေးမဟာဗျူဟာမြောက်လွှတ်တော်ကဘာရီချမှတ်ဆောင်ရွက်မလဲဆိုတာတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့သတင်းအစီအစဉ်ကိုဒေါခင်မျိုးသက်နဲ့ကိုရန်နိုင်တို့ကအရင်ဆုံးတင်ဆက်မှာပါရှင်။
ကျတဲ့ပရင်းနဲ့အထက်လွှတ်တော်စုံစမ်းရေးကော်မတီရှင်းမောက်ဂျာနာပွဲမှာကျွမ်းကျင်ပညာရှင်တွေရဲ့ထွက်ဆိုချက်တွေအရပြီးခဲ့တဲ့နှစ် American ရွေးကောက်ပွဲစီးဝင်းရေးလှုပ်ဆောင်မှုတွေအတွင် American နိုင်ငံရေးဆန်ရပြောကြားချက်တွေကိုဩစာလွှမ်းမိုးဖို့အတွက်ရုရှားရဲ့လှုပ်ရက်တွေထူးထူးခြားခြားအောင်မြင်ခဲ့တယ်လို့ဆိုပါတယ်။နိုင်ငံခြားမူဝါဒရေးရာသုတေသနဌာနဆိုင်ဘာလုံခြုံရေးဆန်ရကျွမ်းကျင်ပညာရှင် Clinton Watts ကရုရှားအနေနဲ့ဒုတိယဆေးတိုက်ပွဲမှာအင်အားသုံးတဲ့နိုင်ငံရေးကိုဆန့်ကျင်ပြီးနိုင်ငံရေးအင်အားသုံးမှုတွေနဲ့အနိုင်ရဖို့မျှော်လင့်ထားတယ်လို့ပြောပါတယ်။ Watts ကရုရှားရဲ့ဆိုင်ဘာတိုက်ခိုက်မှုတွေတုံးခဲ့တာနဲ့ပတ်သက်ပြီးခေစစ်တွင်းကြပြောကြားခဲ့တယ်လို့ American နိုင်ငံသားတွေအချင်းချင်းမတည့်အောင်အချက်လက်မှားတွေရစေတဲ့လှုပ်ဆောင်မှုတွေနဲ့ကြိုးစားခဲ့တယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေလာပေါင်းအတော်ကြာပြောကြားနေမှုတွေမှန်ကန်ကြောင်းအခုလိုကြားနာပွဲထွက်ဆိုချက်ကနေအတည်ပြုခဲ့တာဖြစ်ပါတယ်။American ရွေးကောက်ပွဲကိုဂျာဝင်နှောက်ယှက်ဖို့အတွက်သတိကြီးစွာလှုပ်ဆောင်ရမယ်ဒီစစ်စင်ရေးကိုရုရှားသမ္မတဗလာဒီမီယာပူတင်ကလှုပ်ဆောင်မှုအမိန့်ပေးခဲ့တယ်လို့စုံစမ်းရေးကော်မရှင်က Democratic Party Virginia အထက်လွှတ်တော်အမတ် Mark Warner ကပြောပါတယ်အခုလိုကြားနာပွဲမလုပ်ခင်တုန်းကပြုလုပ်တဲ့ရုပ်သံမေးမြန်းခန်းတစ်ခုမှာတော့ American ရွေးကောက်ပွဲကိုဂျာဝင်နှောက်ယှက်ဖို့ရုရှားဘက်ကစူးစမ်းမှုရှိမရှိမေးမြန်းရမှာရုရှားသမ္မတပူတင်ကမရှိခဲ့ကြောင်းပြောကြားခဲ့တာဖြစ်ပါတယ်
အမေရိကန်ထောက်လှမ်းရေးဌာနတွေကနိုင်ငံသားတန်တမာတွေကိုစောင့်ကြည့်လေ့လာမှုမှာမထင်မှတ်ဘဲနဲ့သမ္မတထရမ့်ရဲ့အစိုးရအဖွဲ့ဝင်တချို့ပါဝင်ပတ်သက်နေတယ်ဆိုတာကိုပြသတဲ့အထောက်အထားကိုအမီရော်ယာရှိနူကထောက်လှမ်းရေးဆိုင်ရာလွှတ်တော်စုံစမ်းရေးကော်မတီအဖွဲ့ခေါင်းဆောင်ကိုအတည်ပြုခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့သမ္မတထရမ့်အစိုးရကကောက်ချက်ချပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်။အဲဒီအမီရော်ယာရှိနူရောက်ဟာမြူသားလုံးညိုရေးကောင်စီအစိုးရညင်ကြေးမှုဖြစ်သူ Ezra Cohen Wetnick နဲ့ကျန်တဲ့ဦးကတော့အင်မီတော်ဥပဒေဆိုင်ရာအကြံပေးဆိုရရှိနေ Michael Ellis ဖြစ်တဲ့အကြောင်း New York Times သတင်းစာကဖော်ပြခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်လို့သမရရဲ့ပြောခွင့်ရပုဂ္ဂိုလ် Sean Spicer ကိုကြာသာရင်းနေကပုံမှန်သတင်းစာရှင်းလင်းပွဲမှာမေးမြန်းခဲ့ရမှာအခုလိုတူးချင်းစီလိုက်အမီဖော်လိုတဲ့သတင်းရက်ွက်တွေကပြောကြားမှုတွေနဲ့ပတ်သက်ပြီးအင်မီတော်အနေနဲ့တုံ့ပြန်မှာမဟုတ်တဲ့အကြောင်းဖြေကြားခဲ့ပါတယ်။သမရထရမ့်ရဲ့အစိုးရအဖွဲ့ဝင်တချို့အနေနဲ့ထောက်လိုင်းရေးသတင်းစုံစမ်းမှုမှာမထင်မှတ်ပဲပါဝင်နေတဲ့အကြောင်းအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌ David Nunes ကပြီးခဲ့တဲ့သတင်းဘက်ကထုတ်ဖော်မပြောကြမီသူ့အနေနဲ့အင်ဗီရောဝင်းအတွင်းမှာဒီသတင်းပေးသူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်း Nunes ရဲ့ပြောခွင့်ရ Jack Langer ကပြောခဲ့တာဖြစ်ပါတယ်။အရင်ကတော့ Nunes အနေနဲ့သူ့ကိုသတင်းပေးခဲ့သူနဲ့ဘယ်မှာတွေ့ဆုံနေဆိုတာကိုမပြောခဲ့သလိုဘယ်သူဘဝဖြစ်တယ်ဆိုတာကိုလည်းထုတ်ဖော်ပြောကြားခြင်းမရှိခဲ့ပါဘူး။ Nunes ဟာပြီးခဲ့တဲ့သတင်းဘက်ကဒီအကြောင်းနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းရေးကော်မတီအဖွဲ့ဝင်21ယောက်ကိုအကြောင်းကြားခြင်းမရှိဘဲသတင်းနောက်တွေပြင်သမရနဲ့ပါပြောကြားခဲ့တဲ့အတွက်ကော်မတီအဖွဲ့ဝင်ဒီမိုကရက်တွေက Nunes ရဲ့ယုံကြည်စိတ်ချရမှုကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။ Nunes ကကော်မတီကိုဒီအကြောင်းအရင်မပြောခဲ့တဲ့အတွက်နောက်ပိုင်းမှာတောင်းပန်ခဲ့ပါတယ်ခင်ဗျာ။
တူရကီဟာအမေရိကန်ရဲ့ယုံကြည်ရတဲ့မဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်ကြောင်းတူရကီနိုင်ငံအန်ကာရာကိုတောရောက်ဆင်ထွင်းအမေရိကန်နိုင်ငံခြားဝန်ကြီး Rex Tillerson ကတူရကီသမ္မတ Recep Tayyip Erdogan နဲ့တခြားခေါင်းဆောင်တွေနဲ့တွေ့ဆုံအပြီးချက်သပရီနေမှာပြောကြားလိုက်ပါတယ်။ IS တွေ့ကြော်ရီချိန်မိုးရေးမှာတူရကီဟာအရေးပါကြောင်းဝန်ကြီး Tillerson ကအလေးထားပြောကြားခဲ့တာပါ။ဒါပေမဲ့ IS တွေ့ကြော်ရီကိုတိုက်ခိုက်ရေးမှာတူရကီနဲ့အဆင်မပြေတဲ့Syria cuts တဲ့ဘုံအဖွဲ့ PYD ကိုအမေရိကန်ကပံ့ပိုးပေးနေတာကြောင့် NATO စစ်မဟာမိတ်နိုင်ငံနှစ်နိုင်ငံဖြစ်တဲ့တူရကီနဲ့အမေရိကန်တို့ကြားအဆင်မပြေမှုတွေရှိနေစေပါဒီတဲ့ဘုံအဖွဲ့ကိုပံ့ပိုးပေးနေတာအတွက်တူရကီကကန့်ကွက်ကြောင်းပူးတွဲသတင်းစာရှင်းလင်းပွဲမှာတူရကီနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်ဒါပေမဲ့ Trump အစိုးရအဖွဲ့ကတော့တိုက်ရိုက်ဝေဖန်မှုတွေမလုပ်ခဲ့ပါဘူးဝင်ကြီးတယ်လဆိုင်ကလည်းလက်ရှိအငင်းပွားနေမှုအတွက်အပြည့်မထုတ်နိုင်သေးတာကိုအတိအမှတ်ပြုပါတယ်။ဒါအပြင်နှစ်နိုင်ငံကြားဆွေးနွေးမှုတွေထပ်လုပ်ဖို့လိုနေသေးတယ်လို့ပြောကြားရင်းလမ်းကြောင်းတွေရှာဖွေမှာဖြစ်ကြောင်းပြောပေမဲ့ဒီကတ်စ်တဘုံအဖွဲ့ကိုအမေရိကန်ဘက်ကထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းထပ်လောင်းပြောကြားခဲ့တာပါ။တူရကီနိုင်ငံဟာဒုက္ခသည်၃သန်းလောက်ကိုလက်ခံထားတာမို့ချီးကျူးဂုဏ်ပြုကြောင်းနဲ့အခုဆွေးနွေးပွဲမှာဒီဒုက္ခသည်တွေနေရာရင်းပြန်နိုင်ရေးကိုအဓိကဦးစားပေးဆွေးနွေးတာဖြစ်ကြောင်းလည်းဝင်ကြီးတယ်လဆိုင်ကပြောပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေက IS ခန်းနေမှာလူသစ်စုဆောင်တာနဲ့ငွေမဲခွာချတာတွေကိုတာဝန်ယူထားတဲ့အရှိတောင်အာရှဒေသကတင်ရှားတဲ့ IS ခေါင်းဆောင်နှစ်ယောက်ကိုအမေရိကန်ဗန္ဒာယီဝန်ကြီးဌာနအာဏာပိုင်တွေကကြာသပတေးနေ့မှာနှက်ခတ်အရေးယူလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားမိုဟာမက်ဘာဂျွန်တန်တိုမိုနဲ့မလေးရှားနိုင်ငံကမိုဟာမက်ဂျဒီတို့ကိုအီရန်နဲ့ဆီးရီးယားနိုင်ငံတွေက IS အဖွဲ့တွေကိုငွေကြေးအရရောလုပ်ငန်းပိုင်းမှာပါအထောက်ပံ့ပေးနေတာနဲ့စစ်ပွဲတွေမှာလူသစ်စုဆောင်တာတွေလုပ်နိုင်ဖို့အာရှကနေငွေကြေးပေးဖို့တဲ့အတွက်အထူးသတ်မှတ်ထားတဲ့ကမ္ဘာ့အကြမ်းဖက်သမားများစည်းရင်းမှာထည့်သွင်းလိုက်ပါတယ်။သူတို့နှစ်ယောက်ကိုအဲဒီစည်းရင်းမှာထည့်လိုက်တဲ့အတွက် ISIS အဖွဲ့တွေကိုအထောက်ပံ့ပေးနေတဲ့သူတွေကိုကြီးကြီးမားမားသတိပေးကြရထုတ်လိုက်တာဖြစ်တယ်လို့ဒေတာတွေမှာပါအကြံဖက်ဝါဒကိုတိုက်ဖြတ်ဖို့နဲ့အကြံဖက်ဝါဒကိုငွေကြေးထောက်ပံ့နိုင်တဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရရဲ့တန်ဋိဌာန်ကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်မန္တလေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူး John E. Smith ကကြေညာချက်မှာပြောထားပါတယ်သူတို့နှစ်ဦးပါဝင်အမေရိကန်အစိုးရကနံခတ်ပိတ်ဆို့လိုက်တဲ့သူ9ဦးရှိပြီးတော့အဲ့ဒီထဲမှာ ISF ကိုထောက်ခံလို့ပြီးခဲ့တဲ့ကထောင်ချခံရတဲ့ပတင်ကအစ္စလာမ်တရားဟောဆရာအဂျမ်ချောဒရီလည်းပါဝင်ပါတယ်အမေရိကန်မန္တလေးဝန်ကြီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေကအခုလိုတန်ခတ်ပိတ်ဆို့လိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေနဲ့နိုင်ငံသားတွေအနေနဲ့ဒီလူတွေနဲ့စီးပွားရေးမလုပ်ဖို့တားမြစ်လိုက်သလိုအမေရိကန်မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းသိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ
ယူရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ယူဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပါကွန်ဟေကိုအာဂရီလိုက်စားမှုအာဏာအလွဲသုံးစားမှုတွေကျူးလွန်ခဲ့တယ်လို့ဆွဆဲပြီးတောက်ကြနေမှာဖမ်းဆီးလိုက်တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မစ်ပတ်ကိုလက်ပေးလက်ယူအာဂရီလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုအချက်ကင်မှုနဲ့အစိုးရလျှို့ဝှက်ချက်တွေပေါက်ကြားစေမှုတွေနဲ့ဆွဲချက်တင်ပြီးဆိုးမျိုးတော်တရားရုံးတရုံးကနေဖန်ဝရန်ထုတ်ခဲ့တာဖြစ်ပါတယ်။ဆိုးမျိုးတရားရုံးမှာအချိန်တော်ကြာကြာနာမှုအပြီးချက်သပရီးနေကအခုလိုဖန်ဝရန်ထုတ်ပြန်ခဲ့တာပါ။မစ်ပတ်ရဲ့တငယ်ချင်းဖြစ်သူကစီပွားရေးလုပ်ငန်းရှင်တွေစီကငွေယူပြီးသူမရဲ့နိုင်ငံရေးအကျိုးများရအောင်လှုပ်ဆောင်မှုကိုမစ်ပတ်ကခွင့်ပြုခဲ့တယ်လို့ဆွဆဲထားတာပါ။အခုလိုဆွဆဲမှုတွေကမမှန်ကန်ကြောင်းသူမကငြင်းဆိုခဲ့ပါတယ်။ဒါပေမဲ့တကယ်လို့သူမမှအပြစ်ရှိကြောင်းတွေ့ခဲ့ရင်တော့ကြက်တဲ့နဲ့ပြစ်ဒဏ်ကိုခံယူမယ်လို့မနစ်ကပဲကတိပေးပါတယ်။မစ်ပတ်ကတောင်ကိုရီးယားသမ္မတဟောင်းတွေထဲမှာရာဇဝတ်ပြစ်မှုတွေနဲ့ဖမ်းခါတဲ့တတိယမြောက်သမ္မတဟောင်းဖြစ်တယ်လို့တောင်ကိုရီးယားရုံးဟပ်သတင်းမှာဖော်ပြပါတယ်။တောင်ကိုရီးယားဖွဲ့စည်းပုံခုံရုံးကနေမတ်လ10ရက်မဲခွဲဆုံးဖြတ်ခဲ့ပြီးနောက်မှာသူမကိုယာရုကနေဖယ်ရှားခဲ့တာပါ။သမရသက်ရွေးကောက်ပွဲကိုတော့မေလ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။မစ်ပတ်ရဲ့မိတ်ဆွေထရိုင်ဆန်ဆေးကိုတော့နိုင်ငံတော်ရဲ့အရေးကိစ္စတွေမှာတော့ဩဇာလွှမ်းမိုးဖို့အတွက်လှုပ်ဆောင်နေဆိုတဲ့တန်တရားရှိမှုနဲ့မနစ်ကအောက်တိုဘာလထဲမှာပဲဖမ်းဆီးခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးဖို့တရုတ်သမ္မတရှီကျင်းဖင်ဟာဧပြီလ6ရက်နေ့ကျရင်အမေရိကန်ကိုလာမယ်လို့အင်ပီရိုကအတည်ပြုလိုက်ပါတယ်တရုတ်သမ္မတကိုသမ္မတထရမ့်ကသူ့ရဲ့ဖလော်ရီဒါပြည်နယ်မှာရှိတဲ့မာရာလာဂိုအပန်းဖြေစံအိမ်ကြီးမှာတွေ့ဆုံမှာဖြစ်ပါတယ်ကမ္ဘာရေးရာဒေတာရင်းရေးရာနဲ့အပြန်အလှန်ဆွေးနွေးနေကြတဲ့နိုင်ငံဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အင်ပီရိုရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပေမဲ့ဘာကြောင့်တွေလဲဆိုတာတိတိကျကျမပါပါဘူးမဲဆွယ်ကာလတစ်လျှောက်လုံးမစ္စတာထရမ့်ကတရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေအပေါ်မကြာခဏဝေဖန်ခဲ့ပြီးတော့အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုမ္ပဏီအပေါ်အခွန်တင်းကျပ်ပဲတရုတ်ဟာငွေကြေးတန်ဖိုးကိုအသုံးချပြီးကုန်သွယ်ရေးအတိုင်းရအောင်လုပ်နေတဲ့နိုင်ငံအဖြစ်သတ်မှတ် မဲလို့ချင်းချောက်ခဲ့ဦးပါတယ်ဒီလစောပိုင်းတုန်းကတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတော့တရုတ်သမ္မတရှီနဲ့တွေ့ဆုံစဉ်ကသမ္မတ Trump အနေနဲ့တရုတ်နဲ့အမေရိကန်နိုင်ငံနားလည်မှုတိုးမြှောက်လုပ်ဖို့လိုလားတယ်လို့ Mr. Tillerson ကပြောကြားခဲ့ပါတယ်ခင်ဗျာ
အိန္ဒိယမြန်မာ Nature CEO ကရမယ်စီစဉ်ကိုဖျက်သိမ်းရေးအတွက်မြန်မာအစိုးရကိုတိုက်တွန်းပေးဖို့အိန္ဒိယနိုင်ငံနာဂါလန်ပြည်နယ်လွှတ်တော်ကဗဟိုအစိုးရကိုတောင်းဆိုလိုက်ပါတယ်။နာဂါလန်ပြည်နယ်အစိုးရကျန်းမာရေးနဲ့လူမှုဖူလုံရေးဝန်ကြီးပီလောင်ကွန်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအောက်လွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပြီးအင်္ဂါနေ့မှာတော့လွှတ်တော်ကဆွေးနွေးဆုံးဖြတ်ပြီးအခုလိုတောင်းဆိုဖို့အတည်ပြုပေးခဲ့တာဖြစ်ပါတယ်။နေဆက် CEO တစ်ဖက်တစ်ချက်မှာနေထိုင်ကြတဲ့နာဂါလူမျိုးတွေရဲ့မိသားစုဝင်တွေအတားအဆီးမရှိဆက်လက်ပြီးရင်းရင်းနှီးနှီးနေထိုင်နိုင်ကြစေဖို့အတွက်မြန်မာအစိုးရကိုဗဟိုအစိုးရတိုက်တွန်းပေးဖို့အတွက်ဝန်ကြီးကနေတိုက်တွန်းခဲ့တာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကဆက်စ်ဘဇားမြို့အနီးကတက်ခနက်ကုန်းတွင်းစိတ်ကန်းတစ်ခုမှာမြန်မာစစ်တပ်ရဲ့ယူနီဖောင်းတွေအပါအဝင်စစ်သုံးပစ္စည်းအများများတင်စီရမိခဲ့ပါတယ်။အဲ့ဒီမှာစစ်ယူနီဖောင်းအစုံ200 880ကျော်ကပတ်450ကျော်အုတ်ထုပ်50နဲ့ G8 18ပါတယ်လို့ The Daily Star သတင်းထဲမှာဖော်ပြထားပါတယ်။တင်စီလိုက်တဲ့ထဲမှာငချောက်မကြီးသေးနဲ့တနက်ချင်းတွေလည်းပါပါတယ်။မတ်လ29ရက်နေ့ညပိုင်းကဝင်ရောက်ရှာဖွေမှုအတွင်းဘင်္ဂလားဒေ့ရှ်ထဲကိုခိုးသွင်းလာတဲ့ယူနီဖောင်းတွေကိုဖမ်းမိတာလို့တက်နက်ကုန်းလွှဲစိတ်ကန်းကအောက်ခွန်အရာရှိမိုရှရက်ဟော်ဆမ်ဆလမ်ကရဲ့အပြောကိုသတင်းထဲမှာကိုးကားရေးထားပါတယ်။ Raman Trading နဲ့ SR Trading ဆိုတဲ့ကုမ္ပဏီတစ်ခုကငချောက်မကြီးသေးနဲ့တနက်ချင်တွေကိုတင်သွင်းတယ်လို့သတင်းပြပြီးစစ်ဝတ်စုံတွေကိုသွင်းလာတာလို့ဆိုပါတယ်ခင်ဗျာ
။ Direct from Washington The Voice of America
တောက်ချန်နေနေတဲ့ခင်အစီအစဉ်အတွက်သတင်းလှရကိုဆက်လက်တင်ဆက်မှာပါ UNFC အဖွဲ့ဝင်၅ဘွဲ့ဖြစ်တဲ့မွန်ပြစ်သစ်ပါတီ KNY အမျိုးသားတွတ်တက်ရေးပါတီ KNPP ဝါအမျိုးသားအဖွဲ့ရခိုင်အမျိုးသားကောင်စီလာဟုဒီမိုကရက်တစ်ပါတီတို့ကနေ NCA လက်မှတ်ရေးထိုးတော့မယ်လို့အစိုးရပိုင်မီဒီယာတွေပြောဆိုချက်တွေဟာအပြည့်အစုံမှန်ကန်ခြင်းမရှိသေးကြောင်း UNFC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့တာဝန်ရှိသူတွေကညှင်းဆိုခဲ့ပါတယ် UNFC အနေနဲ့အစိုးရနဲ့ညှိနှိုင်းထားတဲ့အချက်၉ချက်ကိုပြည်လည်အောင်ညှိနှိုင်းပြီးမှ NCA လက်မှတ်ရေးထိုးမယ်အနေထားရှိတယ်လို့ဆိုပါတယ် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါUNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့၅ဖွဲ့ကနေ NCA ပြည်ရလက်မှတ်ရေးထိုးတော့မယ်လို့အစိုးရပိုင်မီဒီယာထဲမှာကြေညာသွားတဲ့ပေါ်မဟုတ်မှန်ကြောင်း UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကလည်းအခုလိုပြောပါတယ
်မဟုတ်ဘူးခင်ဗျာခုနကဟိုပြောထားတဲ့ထဲမှာတော့ဒီ၅ဖွဲ့ကလက်မှတ်ထိုးတော့မယ်ဆိုတဲ့သဘောထားမျိုးကတော့မှန်တော့ညှိနှိုင်းထားခြင်းလည်းမရှိသေးဘူးကျွန်တော်တို့မှလည်းတိတိကျကျဆုံးဖြတ်ချက်ချထားတာလည်းမရှိသေးဘူးခင်ဗျာ
UNSC ဖွဲ့ဝင်၅ဖွဲ့ဖြစ်တဲ့မွန်မြစ်ပါတီ၊ကရင်နီမျိုးရာတူတက်ရေးပါတီ KNPP ၊ဝါမျိုးရာဖွဲ့ WNO ၊ရခိုင်မျိုးရာကောင်စီ ANC ၊လာဟုဒီမိုကရက်တစ်ပါတီတို့ကနေ NCA လက်မှတ်ရေးထိုးတော့မယ်လို့အစိုးရပိုင်မီဒီယာထဲမှာတမကနိုင်ငံတော်တာဝန်ခံယုံဝန်ကြီးဌာနကပါထုတ်ပြန်ကြေညာခဲ့တာပါ။ UNSC ဖွဲ့ဝင်နေနေနဲ့အစိုးရနဲ့ညှိနှိုင်းထားတဲ့အချက်၉ချက်ကိုပြည်လည်အောင်ညှိနှိုင်းပြီးမှသာ NCA လက်မှတ်ရေးထိုးမယ်အနေအထားရှိတယ်လို့နိုင်ငံသားကဆက်ပြောပါရတယ်
။ကျွန်တော်တို့ကတော့အဲ့ဒီ SCA အရင်ကဆွေးနွေးထားတဲ့ SCA line ကိုဆက်ပြီးတော့မလိုက်တော့ဘူးဆိုတော့သဘောထားမျိုးတော့ရှိတယ်။အဲ့ဒီ SCA နဲ့ပတ်သက်ပြီးတော့တလောကကျွန်တော်တို့ DVN ဖွဲ့တွေကအကူအချက်ကိုတပ်ပြန်ကြည့်တယ်။လူရသဘောတူလာခဲ့တယ်။ဒါပေမဲ့အဲ့ဒီပေါ်မှာလည်းကျွန်တော်တို့ကတော့တချို့အချက်တွေကိုပြင်ဆင်ပြီးနိုင်ဆွေးနွေးဖို့ရှိပါသေးတယ်။အဲ့ဒါတွေပြည်လည်မှလည်းကျွန်တော်တို့ကထိုးမှာပါ
UNSC ကနေတင်ပြထားတဲ့အချက်၉ချက်ကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကနေမူရလက်ခံပြီးဖြစ်ပေမဲ့အခြေလေတွေ့ဆုံဆွေးနွေးမှုမပြုလုပ်ရသေးဘူးလို့လည်းသူကဆိုပါတယ်။တကယ်လို့ UNSC ကတင်ပြထားတဲ့အချက်လက်တွေဆွေးနွေးလို့ပြည်လည်မယ်ဆိုရင် NCA လက်မှတ်ရေးထိုးသွားပဲရှိတယ်လို့လည်းသူကဆိုပါတယ်။လက်ရှိ UNSC အပါအဝင်တိုင်းသာလက်နက်ကိုင်ဖွဲ့တွေထဲမှာ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်လို့အမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်။ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ UWSA ဦးဆောင်ပြီးဖေဖော်ဝါရီလနောက်ဆုံးပတ်မှာကျင်းပခဲ့တဲ့ပန်ခန်းညီလာခံရဲ့စည်းဝေးပြီးUWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်သမတော် TNL တန်းမလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NTAA ရခိုင်တပ်မတော် AA ကိုကတပ်ဖွဲ့ MNTAA တို့ဟာ NCA ကိုလက်မခံဘဲငြိမ်းချမ်းရေးလမ်းကြောင်းတည်းတစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ကြန့်ရှိတဲ့ UNSA ဖွဲ့၅ဖွဲ့အနေနဲ့ NCA လမ်းကြောင်းတိုင်းဆက်လက်လှုပ်ဆောင်သွားမယ်သဘောရှိနေပါတယ်။မွန်ပြည်သစ်ပါတီအနေနဲ့ကတော့ NCA လက်မှတ်ရေးသူဖို့သဘောတူကြောင်းမတ်လ23ရက်နေ့မှာကျင်းပတဲ့ဗဟုလုံမှုဆောင်ကော်မတီစည်းဝေးမှာဆုံးဖြတ်ခဲ့ကြတယ်လို့တကြံလုံးမှာဗဟုကော်မတီစည်းဝေးမှာထပ်မံဆွေးနွေးဆုံးဖြတ်သွားမှာဖြစ်ပါတယ်။ UNSC ဖွဲ့တွေအနေနဲ့ကတော့တင်ပြထားတဲ့အချက်၉ချက်ကိုခိုင်မာအောင်ထပ်မံဆွေးနွေးပြီးနောက် NCA ကိုလက်မှတ်ထိုးမယ်ဆိုပြီးမတ်လ24ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့ UNSC ဗဟုလုံမှုဆောင်ဗဟုကော်မတီအရေးပေါ်စည်းဝေးမှာဆုံးဖြတ်ထားပါတယ်ခင်ဗျာ။
ရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတပ်တန်းတစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အစိုးရတပ်တန်းတစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားသွားပါတယ်။နှစ်ပေါင်း90လောက်မှာပထမဆုံးထွက်ပေါ်လာတဲ့အရသာအစိုးရကပြည်သူနဲ့အတူဆိုတဲ့စံပုတ်တင်တဲ့ရှစ်ခီးကိုဖျက်ဆီးခြင်းနဲ့လို့ပြောဆိုထားတဲ့ဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်ပြည်သူတွေအဖြစ်နဲ့သောတာရှင်တွေဘယ်လိုသဘောထားကြပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ကြပါရစေ။ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသကို VOA အနေနဲ့ပဋိပက္ခတွေဖြစ်ပြီးနောက်ပိုင်းမှာပထမဦးဆုံးအကြိမ်တခြားသတင်းထောက်တွေနဲ့အတူမြေပြင်အခြေအနေတွေကိုလေ့လာခွင့်ရခဲ့ပါတယ်။မောင်းတော်ဒေသပဋိပက္ခဖြစ်နေတဲ့ကျေးရွာတွေကိုမနေ့ကတွားရောက်လေ့လာခဲ့တဲ့ကျမတို့ရဲ့သတင်းတောက်မတ်မေခါကိုကိုသားညုံဦးကနေဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်။
ကျွန်တော်တို့ကြေးရွာပေါင်း၁၀ရွာလောက်ကိုတွားပြီးတော့ကြည့်ခဲ့ရတယ်။အဲ့မှာရှိတဲ့လူတွေနဲ့တွေ့ခဲ့ရတယ်။အဲ့မှာထူးထူးခြားခြားဆိုလို့ကြားကောင်းတောင်ကြေးရွာမှာလုံခြုံရေးလာယူခဲ့တဲ့အဲ့တန်ဖက်ဖြစ်စဉ်တော့လုံခြုံရေးလာယူခဲ့တဲ့တမတော်ဘက်ကတပ်သားတွေကနေပြီးတော့အဲ့ဒီကြားကောင်းတောင်မှာရှိနေတဲ့အမျိုးသမီး၃ကိုအတ္တမပြုတ်ကျင်နေဆိုပြီးတော့တိုင်နာမျိုးတွေကျွန်တော်တို့ကြုံတွေ့ခဲ့ရတယ်ရှင
်။သူတို့အခုပြောကြားချက်နဲ့ပတ်သက်လို့ဘယ်လောက်ထိခိုင်ခိုင်မာမာထိပြောနိုင်ကြလဲ။
ခိုင်ခိုင်မာမာပြောနိုင်ကြလေဆိုတော့အခြေအနေကတော့နည်းနည်းလေးရှုပ်ထွေးတယ်တင်းတောက်တယောက်ပြီးတယောက်ကသူတို့ကိုမေးမြန်းတဲ့အခြေအနေမှာပထမသူတို့ပြောတဲ့စကားနဲ့ဒုတိယပြောတဲ့စကားလေးတွေကနည်းနည်းလေးကွဲလွဲမှုတွေတော့ရှိနေတယ်သူတို့ကတော့တိတိကျကျပြောတာကသူတို့တကယ်ခံရတယ်သူတို့တကယ်ကြုံခဲ့ရတယ်သူတို့မှတကယ်ဆူဆူရွရွကြီးကိုဖြစ်ခဲ့တယ်ဆိုပြီးတော့သူတို့ကတော့ပြောတာမျိုးကြီးရှိတယ
်ဘာဖြစ်လို့လဲဆိုတော့မမေခါတို့အဲ့အမျိုးသမီးတွေကိုအင်တာဗျူးပြီးတော့မကြသေးဘူးလို့ပြောတယ်အဲ့မှာလူတယောက်ကကျွန်တော်တို့ VOA Washington ရုံးကိုဖုန်းဆက်ပါတယ်အဓိကပြောတာကတော့ VOA သတင်းတောက်ပါဝင်မော့သတင်းတောက်တွေလာပြီးတော့အင်တာဗျူးတယ်ဒီအမျိုးသမီးတွေကမတရားပြုကျင့်ခံရတဲ့ကိစ္စအင်တာဗျူးတယ်ဗျူးပြီးတော့သတင်းတောက်တွေပြန်သွားတဲ့အချိန်မှာရဲတွေကနေပြီးတော့ဒီအမျိုးသမီးတွေကိုဖမ်းဆီးဖို့ကြိုးစားတယ်ဆိုပြီးတော့သူတို့သတင်းပို့လာပါတယ်ခင်ဗျအဲ့အချိန်တွေကတော့ဘယ်လိုဖြစ်တာလဲသိရပါလား
ကျွန်တော်တို့သိရပါတယ်အဲ့ဒီရဲကကျွန်တော်ကနေပြီးတော့အဲ့ဒီရွာကနေမထွက်ခင်မှာခရိုင်ဘက်ကရဲမှုတွေရှိကိုကျမတို့အကြောင်းကြားပါတယ်ဒီလိုပြဿနာတက်နေတယ်အဲ့တော့ဒီမှာလာပြီးတော့ဒီကလေးတွေရဲ့တရားမျှတမှုတလောက်လာလောက်ပေးပါဆိုကျမတို့တောင်းဆိုတယ်အဲ့တော့ကျမတို့ကနေပြီးတော့အဲ့ဒီကြားကောင်းတောင်ရွာနေပြီးတော့ငန်းချောင်းရွာဘက်ကိုသွားနေတဲ့အသွားမှာပဲငန်းချောင်းဘက်ကိုမရောက်ခင်မှာရဲမှုကနေပြီးတော့ကျမတို့ရှိဖုန်းဆက်ပါတယ်ကျမတို့ရှိကဦးရဲနိုင်ဆိုတဲ့ကျမတို့လီဒါပေါ့နော်ဒီအဖွဲ့ရဲ့လီဒါတယောက်ရှိကိုသူဖုန်းဆက်တယ်ဆက်ပြီးတော့ပြောလဲဆိုတော့ကျွန်တော်တို့ဒီကြားကောင်းတောင်ကိုသွားပြီးတော့ဒီကလေးတွေအတွက်အမှန်တရားဖြစ်ဖို့အတွက်ကျွန်တော်တို့အမှုသွားဖွင့်ဖို့ကျွန်တော်တို့သွားဆောင်ရွက်နေပါပြီဆိုပြီးတော့သူကအဲဦးရဲနိုင်ရှိကိုသူကနေပြောတယ်ပေါ့နော်ခဏလောက်ကြာတော့ကျွန်တော်တို့ငန်းချောင်းကနေပြီးတော့ကြယိုးပြင်ဘက်ကိုသွားနေတဲ့အချိန်မှာအဲရဲမှုကကျွန်တော်တို့ရှိဖုံးဆက်တယ်အဲ့တော့အဲကောင်မလေးနဲ့တွေ့တယ်တွေ့တဲ့အချိန်မှာအမှုဖွင့်ဖို့သူတို့ကနေပြောတဲ့အချိန်ကျတော့ကောင်မလေးကစဉ်းစားအောင်မယ်ဆိုပြီးတော့သူတို့အဖြေပေးတယ်ပေါ့နော်အဲ့တော့သူတို့ကတော့ဟိုအမှုဖွင့်ဖို့အဲသူတို့လုံခြုံရေးအတွက်လည်းစိတ်ချဖို့ဆိုပြီးတော့သူတို့ဘက်ကရဲဘက်ကနေပြီးတော့ပြောခဲ့တယ်အမှုဖွင့်မယ်ဆိုလို့ရှင်လည်းအချိန်မီးဖွင့်မှာဘာအထက်ထဲမှမရှိစေရဘူးဆိုပြီးတော့သူတို့ပြောခဲ့တယ်ပေါ့နော်အဲ့လိုပြောခဲ့တယ်ဆိုပြီးတော့ကျမတို့ရှိကိုပြန်လာတယ်ပြီးတော့ကျမတို့ခီးစဉ်လည်းပြီးဆုံးသွားတဲ့အချိန်မှာကျမတို့ခရိုင်ဟိုအုပ်ချုပ်ရေးမှုဦးရဲထုတ်ရှိကိုကျမတို့တွားပြီးတော့ဒီအချိန်နေနဲ့ပတ်သက်ပြီးတော့ကျမတို့ထပ်မေးပါတယ်မေရခရိုင်အုပ်ချုပ်ရေးမှူးဦးရဲထုတ်ကိုယ်တိုင်ကနေပြီးတော့ကျမတို့ပြောတယ်ကျွန်တော်တို့ဒီဥစ္စာကိုအမှုဖွင့်ဖို့ကျွန်တော်တို့ကြိုးစားတယ်ကောင်မလေးဘက်ကစဉ်းစားအောင်မယ်လို့ပြောတယ်ဒါပေမဲ့တရားမျှတမှုရှိဖို့အတွက်ကျွန်တော်တို့လုပ်ပေးသွားပါမယ်နောက်ပြီးတော့အဲ့ကောင်မလေးရဲ့လုံခြုံရေးကိစ္စကိုပါတို့တာဝန်ယူပြီးလုပ်သွားမယ်ဆိုပြီးတော့ကျမတို့အမကန်ပေးထားပါတယ်ရှင
်ဟုတ်ကဲ့မမေခါတို့ဒီအမျိုးသမီး၃ဦးကိုအင်တာဗျူးတဲ့အချိန်မှာရောတို့ရဲ့စိုးရင်ချက်တွေဘယ်လိုရှိလဲတို့ကရောအမှုမဖွင့်ခြင်းဘူးလား
ပထမဆက်စခြင်းကတို့အဲ့ဒီတဲ့ကအသက်အငယ်ဆုံးကြုံရပါတယ်ဆိုတော့ကောင်မလေးကသူကပြောလဲဆိုတော့ကျမ အမှုဖွင့်မယ်ဆိုပြီးတော့ကျမတို့အင်တာဗျူးရတဲ့အချိန်မှာပြောပါတယ်ပြောတော့ကျမတို့ကဟုတ်ပြီအမှုဖွင့်မယ်သူကိုယ်လိုင်ရလဲအမှုဖွင့်မယ်ဆိုတော့ပြောတာဖြစ်တဲ့အတွက်ကျမတို့ကအဲ့ဒီရဲတွေကိုခေါ်ပြီးတော့အဲ့ဒီရွာထိတ်မှာပဲကျမတို့အမှုဖွင့်ဖို့ကျမတို့ကစ조사လိုက်တာပါအဲ့တော့စ조사လိုက်တဲ့အချိန်ကျတော့သူတို့ကနေပြီးတော့ဗာပြန်ဖြစ်လာလဲဆိုတော့အမှုဖွင့်လဲဘာမှမထူးဘူးကျမတို့ရဲ့ကျမတို့ကမဖွင့်ခြင်းဘူးဆိုပြီးတော့ဖြစ်လာတယ်ဒါပေမဲ့သူကဗာပြောလဲဆိုတော့ကျမတို့မေးသမျှကိုအဲ့ဒီရက်ွက်လူကြီးတွေရောအဲ့ဒီရဲတွေရောရှေ့မှာနေသူကဖြေပေးတယ်အမေတို့ကိုမေးတဲ့အခါမှာတော့လုံခြုံရေးအရာစိုးရိမ်တာရှိလားဆိုတော့ရှိတယ်ဒါပေမဲ့နောက်တစ်ခါတော့တို့ရဲ့အဓိကအကြောင်းပြဿနာကတို့ကရွာနေထွက်ပြီးတော့ရဲစခန်းမှာသွားပြီးတော့အဲ့လိုမျိုးအမှုဖွင့်တာမျိုးနောက်ပြီးတော့ရဲစစ်တာမျိုးကိုတို့ကမလိုလားဘူးဘာဖြစ်လို့လဲဆိုတော့တို့စကားမပေါက်ရောက်တဲ့အတွက်ရဲတွေကတို့လိုရာကိုရေးမယ်ဆိုတော့ကြောက်ရွံ့မှုအဲ့ဒီကြောက်ရွံ့မှုကပိုများတယ်လို့ကျွန်တော်တို့တွေ့ခဲ့ရပါတယ
်မမေခါရိုနဲ့တို့နဲ့စကားပြောတော့ကောဘာသာပြန်ဆင့်ပြောရလားဗမာလူတို့ပြောတတ်လား
တို့ဗမာလူမပြောတတ်ဘူးတို့ဟိုစာဘာသာပြန်နဲ့ပဲပြောတာပါတို့အစ္စလမ်ဘာသာဝင်ကိုယ်တိုင်ပဲကျွန်တော်တို့ဘာသာပြန်ပေးတာပ
ါအခုဆက်လက်ပြီးတော့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီရှေ့မှောက်မှာဗုဒ္ဓဘုနေ့ကကျင်းပခဲ့တဲ့အာရှပစိဖိတ်ဒေသဆိုင်ရာဆက်ဆံရေးဥပဒေမူကြမ်းအပေါ်ကြားနာပွဲအကြောင်းကိုဆက်ပြီးတင်ပြမှာပါရှင်။သမ္မတသစ်ထရန့်အစိုးရလက်ထက်မှာအာရှပစိဖိတ်ဒေသဆိုင်ရာမဟာဗျူဟာမြောက်မူဝါဒချမှတ်နိုင်ဖို့လွှတ်တော်ကဥပဒေကြမ်းရေးဆွဲနေတာပါ။ARI ကအာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ထောက်ခံအားပေးမှုထက်လောင်းအတည်ပြုရေးအရေးယူဆောင်ရွက်မှုဥပဒေမူကြမ်းရေးဆွဲရေးနဲ့ပတ်သက်လို့မတ်လ29ရက်နေ့ကအရှေ့အာရှဆိုင်ရာအထက်လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီမှကြားနာပွဲကျင်းပခဲ့ပါတယ်။ဆက်ကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်အမတ် Cory Gardner ကအာရှပစိဖိတ်ဒေသဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒမှာအလွန်အရေးပါရတဲ့အကြောင်းရင်းကိုကြားနာပွဲမှာအခုလိုပြောသွားပါတယ်။
The Asia Pacific region has been and will remain critical to the United States economic
Asia Pacific data ha American ပြည်ထောင်စုရဲ့စီးပွားရေးနဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားအတွက်သိက္ခာအရေးကြီးပါတယ်2050ပြည့်ဒီဒေသမှာကမ္ဘာလူဦးရေတဝက်နေထိုင်ရမှာဖြစ်တယ်လို့ကမ္ဘာရဲ့စုစုပေါင်းပြည်တွင်းထုတ်လုပ်မှုတန်ဖိုးတဝက်ဟာလည်းဒီဒေသကပဲထွက်မှာဖြစ်ပါတယ်ဒါကြောင့်ဒီဒေသဟာ American ရဲ့စီးပွားရေးဖွံ့ဖြိုးမှု American အတွက်အလုပ်ကိုင်တွေဖန်တီးပေးမဲ့ပို့ကုန်တွေကိုတိုးထုတ်နိုင်ခွင့်ပေးမဲ့ဒီသာဖြစ်တယ်ဆိုတာညင်းလို့မရနိုင်ပါဘူး
။တမနာဟောင်းအိုဘားမားလက်ထက်တုန်းက Asia Pivot လို့ခေါ်တဲ့အာရှမှာ American ရဲ့လွှမ်းမိုးမှုကိုကြိုးပမ်းခဲ့တဲ့အပြင် Asia Balance လို့ခေါ်တဲ့အာရှမှာ American ရဲ့ပါဝင်မဲ့အခန်းကဏ္ဍချိန်ခွင်ရှာပြန့်ညှိတဲ့နိုင်ငံသားရေးမူဝါဒတွေကိုကျင့်သုံးခဲ့တယ်လို့တမနာထရမ့်ရဲ့အစိုးရတဲ့လက်ထက်မှာလည်းပြောင်းလဲမှာမဟုတ်ဘူးလို့ဆက်ကော်မတီဥက္ကဋ္ဌဂါဒနာကပြောပါရယ်အခုလိုဥပဒေကြမ်းကိုရေးဆွဲရမှာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးဆိုင်ရာအကဲဆက်မှုတွေအပြင်မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ဂါဒနာကအခုလိုပြောပါရယ
် The security challenges in the region are complex and rapidly growing In 2016
ဒီရမှာလုံခြုံရေးအရာအကဲဆက်မှုတွေဟာဆုတ်ထွေးပြီးတိုးများလာနေပါတယ်2016မှာမြောက်ကိုရီးယားကနျူကလ িয়ার စံသပ်ဖောက်ခွဲမှုနှစ်ကြိမ်လုပ်ခဲ့တယ်လို့ပက်ထင်းတပ်ဒုံးကြီး22စင်းကိုလည်းလွှတ်တင်ခဲ့ပါတယ်2013ခုနှစ်လောက်တရုတ်ဟာတောင်တုပ်ပင်လယ်မှာဧကပေါင်း3000ခန့်မြေပြန်ဖို့နိုင်ခဲ့ပြီးနိုင်ငံတကာဥပဒေနဲ့ဆန့်ကျင်ပြီးတော့ဒီနေရာမှာစစ်ခန်းတွေလည်းတည်ဆောက်ခဲ့ပါတယ် IS တွေကလည်းအရှိတောင်အရှဒေသမှာခြေကုပ်ယူလာနေပါပြီဒီမိုကရေစီလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာမြန်မာနိုင်ငံလိုနိုင်ငံတွေမှာတိုးတက်ဖို့မျှော်လင့်ချက်ရှိခဲ့ပေမဲ့နောက်ပြန်ဆုံးမဲ့အရေးလက္ခဏာတွေလည်းတွေ့နေရပါတယ
်။လက်ရှိသမ္မတထရန့်အစိုးရလက်ထက်မှာမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့စီးပွားရေးဆက်ဆံမှုဆိုင်ရာမူဝါဒအတိအကျထွက်မလာသေးကြောင်းဝါရှင်တန်အခြေစိုက်အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဖက်မန်နေဂျာကိုလာဖုံးမြင့်ကတော့ပြောပါတယ်
။အခုမြန်မာနဲ့အမေရိကန်နှစ်ခုစီးပွားရေးဆက်ဆံမှုအားဆိုးရခြင်းပေါ့နော်ဆက်ဆံမှုနဲ့တိုက်ရိုက်သက်ဆိုင်မှုအခုလောဆယ်တော့မရှိဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဘာလို့လဲဆိုတော့ကထရန့်ဆိုရကလက်ထက်မှာမြန်မာနိုင်ငံတခုလည်းမဟုတ်ပါဘူးအရှေ့အောင်အရှာတခုလုံးအတွက်တောင်မှဒီအခုချိန်အထိပေါ့နော်တည်ကြတဲ့ထင်လင်းမြင်လာတဲ့ဥပဒေဟို policy မထွက်သေးတဲ့အတွက်ကြောင့်မလို့အစိုးရချင်းဆက်ဆံမှုနဲ့စီးပွားရေးချင်းဆက်ဆံမှုပေါ့နော်လက်တော်ထပ်တူကြမယ်လို့သုံးသပ်လို့မရပါဘူး
ဒါပေမဲ့အခုလိုလွှတ်တော်ကနေအာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဆိုင်ရာဥပဒေကိုချမှတ်နိုင်ပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံအတွက်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကပိုးပြီးများလာနိုင်ပွဲရှိတယ်လို့ကိုလာဖုံးမြင့်ကသုံးသပ်ပါတယ
်။အမေရိကန်လုပ်ငန်းတွေကအခုချိန်မှာပေါ့နော်ခြုံပြီးတော့ကြည့်မယ်ဆိုရင်တော့ဝင်လာတပြည်နိုင်ငံရင်းနဲ့ရှင်နေသေးတယ်လို့ပြောရင်ပြောလို့ရပါမယ်။ ်အဲ့ဒါဝင်မဲ့ကနှေးရတော့နှေးတယ်ဒါပေမဲ့ဝင်လာပြီဆိုရင်လည်းအလုံးရင်းနဲ့ဟိုရေရှည်ပေါ့နော်ဟိုစီးပွားရေးအမြက်ကိုပဲမကြည့်ပဲနဲ့ရေရှည်နိုင်ငံအတွက်ကောအဲပြည်သူအတွက်ကောဘလို့ကောင်းမလဲဆိုတော့ဘလို့ကောင်းမယ်ဆိုတော့ဟိုဝါဒကိုဟိုပဋ္ဌာန်းထားပြီးတော့အလုံးရင်းနဲ့ဝင်လာဖြစ်တဲ့အတွက်တခြားနိုင်ငံတွေလိုမျိုးတော့အခုလောလောဆယ်မှာဟိုပမာဏမများပြင်မဲ့နောက်ပိုင်းမှာဒီထက်အများကြီးတိုးဟိုဒီထက်အများကြီးပေါ့ဝင်လာမယ်လို့ဒါအခုခံမှန်းလို့ရပါတယ်
ARIA ဥပဒေမူကြမ်းမှာတော့လုံခြုံရေးကဏ္ဍမှာဒေတာရင်းမဟာမိတ်နိုင်ငံတွေနဲ့ပြန်လည်ညှိနှိုင်းဆောင်ရွက်မှုအပါအဝင်အစွန်းရောက်အကြမ်းဖက်သမားတွေနှိမ်နင်းရာမှာအမေရိကန်ရဲ့ပံ့ပိုးကူညီမှုစီးပွားရေးရာပူးပေါင်းဆောင်ရွက်မှုနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်အားပေးကူညီမှုစတဲ့အချက်တွေပါဝင်ပါတယ်ရှင်မတကယ်မှာတော့စားရမှုအစိတ်တက်ရတဲ့အကြောင်းရင်းကိုပြောပြထားတဲ့ကျမ်းမာရေးခန္ဓာကိုနားဆင်ရမှာပါရှင်။ထိုင်းမြန်မာနယ်စပ်မိုးရေးမြစ်ကိုဖျက်ပြီးဆောက်လုပ်ထားတဲ့မဲဆောက်မြဝတီချစ်ကြည်ရေးတံတားအမှတ်နှစ်တံတားဆက်ချင်းအခမ်းအနားကိုမတ်လ30ရက်နေ့မှာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကကျင်းပခဲ့တဲ့သတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြမှာပါရှင်
။ထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတံတားအမှတ်1နဲ့တမိုင်ခန့်အကွာမှာတည်ဆောက်ထားတဲ့ထိုင်းမြန်မာချစ်ကြည်ရေးတံတားအမှတ်နှစ်တံတားဆက်ပွဲအခမ်းအနားကိုမတ်လ30ရက်နေ့မှာထိုင်းမြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကကျင်းပခဲ့ကြတာပါအခုတံတားအမှတ်နှစ်ဟာနှစ်နိုင်ငံကုန်သွယ်စီးဆင်းမှုတွေပို့ပြီးတော့လွဲကူစေဖို့အပါအဝင် GMS အဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွက်အကျိုးဖြစ်ထွန်းစေမှာဖြစ်တယ်ဆိုပြီးဆောက်လုပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းခိုင်ကအခမ်းအနားမှာပြောဆိုသွားပါတယ်
ဒီကြိုင်းပြည်ပြည်ပါကမြန်မာတိုင်းနိုင်ငံကြားပုံစံစည်းစိမ်မှုများပုံစံလေးများသုံးဖွဲ့လာခြင်းနဲ့ပုံစံမှုပုံမှားလာတဲ့မြန်မာကပြည်ထဲလာနေတဲ့ဒီနိုင်ငံတို့ရဲ့ပြည်ထောင်စုဓလေ့ထုံးစံများအားသိရှိနိုင်ခြင်းပြည်သူလူငယ်များတက်ထလာနိုင်ခြင်းဒီလိုမျိုးနိုင်ငံလူငယ်များတွေ့တဲ့လာခြင်းစသောတွေ့ကြည့်မှုများခံစားကြရမှာဖြစ်ပြီးတော့ရှေ့ဒီပေါင်းများတော့ခဲ့တာဆောက်ပြီးလာခဲ့ကြတဲ့နိုင်ငံရှိကြည်ဒီလိုမျိုးကိုမူခံရတဲ့ဆန္ဒဖြစ်ပါတယ်ဒီချစ်ကြည်ရိုင်းရဆိုဒီဆက်ဒီကနော်နီကရိုကမှာဒီရှိတဲ့အတွက် Greater Ni Concept Region GMS အဖွဲ့ဝင်နိုင်ငံများသို့သာမကအာဆီယံအဖွဲ့ဝင်နိုင်ငံများသို့ပါဒီလိုစီဝါပြည်သူ့ရှင်တွေဒါရိုင်းလည်းဖြစ်ပါတယ
်ထိုင်းနဲ့မြန်မာနယ်စပ်မြို့တွေဖြစ်တဲ့မြဝတီမြို့နဲ့မဲဆောက်မြို့တွေဟာကုန်သွယ်မှုတွေအရအရေးပါတဲ့မြို့တွေဖြစ်ပြီးနယ်စပ်မြို့တွေရဲ့ကုန်သွယ်မှုပမာဏဟာကုန်သွယ်မှုတစ်ခုလုံးရဲ့35ရာခိုင်နှုန်းစုစုပေါင်းအမေရိကန်ဒေါ်လာ 2.3 ဘီလီယံအထိရှိနေပါတယ်။အခုတရားဟာလာမယ့်နှစ်နှစ်ခန့်မှာအသုံးပြုဖွင့်လှစ်မှာဖြစ်ပြီးအဲ့ဒီထိုင်းမြန်မာချစ်ကြည်ရေးတရားအမှတ်နှစ်ကနေကုန်သွယ်စီးဆင်းမှုတွေကိုအဓိကထားလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းစောက်လို့ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းခိုင်ကပြောပါတယ
်။မြဝတီဆိုတာလည်းမြန်မာပြည်နဲ့ထိုင်းနဲ့အဓိကကုန်သွယ်မှုဘိုးဌာနလေးလည်းဖြစ်တယ်လေ။ဒီလိုနေရာတွေမှာကျွန်တော်တို့ကနိုင်ငံကုန်သွယ်မှုတွေတိုးကျင်တာပေါ့နော်။ကြောင့်မို့ဒီမျိုးတွေနှမျိုးကြမှာပုံမှန်ပြီးဆက်သွယ်မှုပိုကောင်းမှုပေါ့နော်။တိုးတက်လာမယ်ကုန်သွယ်မှုရဲ့အနေအထားတို့ volume တို့နဲ့ကြတော့ပို့ပြီးတော့ခံနိုင်ရှိတဲ့တံတားလိုလေ။ border town တွေကကျွန်တော်တို့ရဲ့ဒီ growth center လို့ခေါ်တယ်ဆို growth center မှာလည်းဆို secondary growth center တွေမှာပါပါတယ
်။ဒီတံတားကိုထိုင်းနိုင်ငံဘက်ကအကုန်ကြခံဆောက်လုပ်ပေးခဲ့တာဖြစ်ပြီးကုန်ကြံွေကတော့ထိုင်းဘက်ငွေတန်ပေါင်း 9,900 ကုန်ကြခတ်ပြီးဆောက်လုပ်ပေးခဲ့တာဖြစ်တယ်လို့လည်းပြောပါရယ်။နောက်ပိုင်းမှာတော့ကုန်ပစ္စည်းအများပြတည်ဆောင်နိုင်တဲ့ကုန်တင်ကားကြီးတွေဖြတ်တန်းနိုင်အောင်ထိခိုင်ခန့်အောင်ဆောက်လုပ်ထားတယ်လို့လည်းထိုင်းနိုင်ငံဘက်ကပြောဆိုခဲ့ပါရယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှပြောပြသွားတာပါ။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို internet website ဖြစ်တဲ့ burmese.voanews.com မှာလဲသောရရှင်တွေအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းတောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ50 kHz 9999လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းနာယူဝက်မှာနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်တဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
မြန်မာရာကကြီးလွတ်ဒေသတွေမှာသူကမတော်ရဲသွားရင်လည်းမိုးဆွတ်တယ်မိုးရတဲ့မျက်နှာလိုတော့ပြောကြတယ်လေစားစရာပဲလို့ထင်ပြီးတော့သူတို့ချက်စားကြတဲ့ခါမှာတောက်တယ်လို့ခေါ်တယ်ဦးနာပြုတ်တယ်အဲန
ဲ့ဒါကတော့စားတဲ့မိုးအစိတ်တင်ရတဲ့အကြောင်းရင်းကိုပြောပြထားတဲ့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အဲဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါအခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင်
idiom အသုံးကတော့
a skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု s k e l e t o n skeleton ကအယိုးစု i n in ကအထဲမှာ t h e the c l o s e t closet ကဘီဒိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဗီဒိုထဲမှာရှိနေတဲ့အယူစုပေါ့တမန်အဖြစ်တော့ဗီဒိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုသိမ်းထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတွေထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒိုထဲမှာသိမ်းထားတဲ့အယူစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အသေးပဲကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပယ်ထားတာသူများတွေကိုမသိစေချင်တဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြကြရအောင
် If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်လို့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
တခါတည်းရန်လေမိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြော့ပြလိုက်တော့မေးလူသိရှင်ကြားပျောင်ပျောင်တင်းတင်းမေးပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်စာလုံးပေါင်းက come come out out come out ကအပြင်ကိုထွက်လာတာ of the closet ကစောစောကကျွန်မရှင်းပြခဲ့တဲ့အတိုင်းဗီဒီယိုတွေကဆိုတော့ Squid Crew ရဲ့လုံးကောင်အသေးပေကတော့ဗီဒီယိုတွေကနေအပြင်ကိုထွက်လာတာပေါ့ idiom အသေးပေကတော့သူများမသိအောင်ဖုံးဖိထားတဲ့မျက်နှာပြက်စရာကိစ္စရပ်တစ်ခုကိုတိကျင်လေတိပစီတော့ဆိုပြီးတော့ထုတ်ဖို့ပြောလိုက်တဲ့အဓိပ္ပာယ်ကိုဆောင်းပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
သူကနောက်ဆုံးသူ့မိကိုအမှန်ကိုထုတ်ပြောလိုက်တယ်ဒါမှလည်းသူ့မိက သားဘာဖြစ်လို့အင်တာမပြူသေးတာလဲလို့မေးမိနေတာရတ်တော့မှာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
မိသားစုတွေရှစ်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ
A skeleton in the closet
လို့ပြောလို့ရပါတယ်ဖုံးဖိထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ်
လလတန်တင်ဆက်တဲ့ American 3 English စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါ။ဒီတစ်ပတ်မှာတော့စားတဲ့မှုအစိတ်တက်ရတဲ့အကြောင်းရင်းကိုတင်ပြထားပါရယ်။မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီမှုကိုအများစုစားလေရှိတယ်ပေါ့ဆရာနော်အဲ့တော့အဲ့လိုစားတဲ့မှုမှာတခါတလေဒီအစိတ်တက်ပြီးတော့လူအကျမ်းမာရေးအတွက်အန္တရာယ်ရှိနိုင်တဲ့အတွက်ဆရာကြီးမြန်မာနိုင်ငံမှာဒီမှုစိတ်တက်တာပေါ့နော်ဒါမှမဟုတ်ရှင်လဲမှုတောက်တယ်လို့ခေါ်တာပေါ့ဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
စိတ်ဖြစ်တယ်လို့ပုံမှန်ရန်ပိုင်းအခါကြီးလွတ်ဒီစားတယ်မှာသူကမှုတော်ရဲသွားရင်လည်းမှုဆွတ်တယ်မှုရတယ်မျက်နှာလုံးအောင်ပြောကြတယ်လေစားကြရပဲလို့ထင်ပြီးတော့သူတို့ချက်စားကြတဲ့ခါမှာတောက်တယ်လို့ခေါ်တယ်ဦးနာပြုတယ်အမေအခုတခါကျတော့ကိုယ်စိတ်ထဲမှာစားနေကြကောက်ရွံ့မှုပဲပေါ့နော်အခုစိုက်ရိုးထားတယ်အဲ့ကြတဲ့မှာတခြားအစိတ်ရှိတဲ့မှုကပေါက်လာတာပေါ့အဲ့ဒါကိုရောပြီးစားပြီးတော့မှုတောက်တာပေါ့မှုတောက်တော့လူတရားအစိတ်ရှိတဲ့လက္ခဏာတွေထွက်လာတာပေါ့အခုတခါကျတော့ပက်စင်ထိုးလိုက်လို့ shock ဖြစ်သလိုမျိုးပေါ့လေဟိုနဲ့ဓာတ်မတည့်တဲ့ခါကျတော့ရုတ်တရက်ခါတဲ့ shock ရသွားတာကြောင့်စိတ်တက်တယ်ပေါ့နော်ဒီတော့ကျွန်တော်တို့လေတာမှုစိတ်ကူကမှုစိတ်ုံတက်ရတာလည်းစိတ်တက်တယ်အဲ့ဒီမှုစိတ်ကြောင့်တချို့တွေဆိုလို့ရှိရင် shock ကပျက်စီးပြီးတော့တရားလူတွေတောင်မှကျွန်တော်တို့ကြုံမှုကြတယ
်ဟုတ်ကဲ့ဆရာအခုလိုဒီမှုစိတ်တက်ရတာကဘလို့ဓာတ်တွေကြောင့်ဖြစ်ရတာလဲဆရာကြီး
အဲ့တော့မှုကတော့အမျိုးမျိုးပေါ့လေကဘာပေါ်မှာမှုမျိုးပေါင်းထောင်ချီပြီးတော့ရှိတယ်ပေါ့အဲ့ထဲကကျွန်တော်မစားသင့်တဲ့မှုကတော့တရာကဏန်းလောက်ပေါ့အဲ့ထဲကနေမှတကယ့်ကိုအစိတ်တော့ဖြစ်စေတဲ့မှုကတော့15မျိုးလောက်ရှိတယ်ပေါ့အဲ့ဒါလူသိစင်းနေတော့တဲ့အစိတ်ပေါ့တော့ဒီမှုထဲမှာပါတဲ့အစိတ်တော့ပေါ့တော့တော့ဓာတုပစ္စည်းတစ်မျိုးပေါ့နော်အဲ့တော့ပါမန်မှုနဲ့ပြန်အစိတ်ရှိတဲ့မှုကိုကျွန်တော်တို့ခွဲခြားတဲ့ခါမှာမှုဆိုတာကကျွန်တော်ထီးလေးလိုပဲထီးလေးလိုပဲပေါက်တာဟုတ်ပေါ့လားခင်ဗျာတကယ့်အစိတ်ရှိတဲ့မှုတွေကทีมโอเนี่ยปยามเลยเว้ยนะฉ่อนดีแต่แล้วตัวเปนซีอยู่ที่ได้อยู่สิเปนซีอ่ะเนี่ยชุบๆก็แจ้งเลยอ่ะวะเนาะช้อไม่ได้กูแล้วออกฉี่มาตัวฉี่สุกวินนี่ก็เป็นกรีนก็ขอล่ะวะเออไอ้หนูนี่ป่าเลยสิซูดีสโมลนี่ก็หามาซ่าขึ้นแม่หมูอึดๆเลยวะแล้วอย่างว่าปูบีตอกแล้วอูซูแล้วอูตอกอูซูแล้วอูตอกแล้วเออไอ้หนูอย่างตอกดีแต่หมูนี่ตัวแม่ๆก็ประสาอัดแต่หมูမျိုးวะเนาะအချို့ကလည်းတိတိတိုင်းမှာတည်ရမှုကိုချစ်လိုက်ရင်မဲသွားတယ်တဲ့မဲသွားရင်တော့မစားနိုင်တော့တာအဖြစ်ရှိတယ်ပေါ့အဲ့လိုမျိုးပြောကြတယ်အခုတော့ကျွန်တော်မှုစိုက်ပြူးတဲ့လူတွေအများကြီးပေါ်လာတာပေါ့နော်ခေါရိုးမှုတွေဆိုချင်းစေချာကိုခါစနစ်ကြစိုက်ပြူးတယ်အဲ့စိုက်ပြူးတဲ့အထဲမှာဟိုကတခါကျအဖြစ်ရှိရဲ့ပေါက်လာတတ်တယ်အဲ့ကျွန်တော်သတိထားရမှာကငါတို့ကစိုက်ပြူးထတာပဲဒါပေမဲ့အဖြစ်ရှိလားမရှိလားပေါ့မှုကိုကျွန်တော်အဲ့လိုခုနကပြောတဲ့လက္ခဏာတွေကြည့်ရမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အစိတ်တော့ဖြစ်စေတဲ့မှုမှာခုနကအကွင်းလေးပါတယ်ပေါ့နော်မဖြစ်စေတဲ့မှုမှာရောမပါဘူးပေါ့ဆရာနော
်မပါပါဘူးကျွန်တော်အောက်ချီမှာချီမံကွင်းမပါပါဘူးဥမာမျိုးမျိုးဆက်ဒီကနကောက်ရုံးမှုဆိုကျွန်တော်နေ့စဉ်မြင်နေကြသူ့ရဲ့ချီပင်စီလေးရတဲ့ချောနေရမယ်ဟိုနောက်ဆက်ကျွန်တော်တို့ဒီအိမ်မှာခေါင်းမိုးပူတွေပါပောက်တဲ့မှုနဲ့ခြေကြီးမှာပောက်တဲ့မှုခြေကြီးမှာပောက်တဲ့မှုကပို့ပြီးတော့အဆိတ်ဖြစ်နိုင်တယ်လို့ပြောတယ်ဟိုအမြင့်မှာပောက်တဲ့မှုကစိတ်နည်းတယ်ပေါ့လေ
ဟုတ်ကဲ့ဆရာဒီမှုစိတ်တက်လာပြီဆိုရင်ဆရာကြီးဘယ်လိုလက္ခဏာတွေကိုပြလေရှိလဲ
စားလိုက်တဲ့ပြဿနာမှာရာတာတို့ပိုက်အောင်တာတို့အဲ့ဒါကကြပြူတာအန်တာပေါ့နော်တချို့သွေးဝမ်းနေအောင်ပွားတယ်သွေးဝမ်းသွားအဲ့လိုမျိုးတွေဖြစ်တယ်ပိုက်ချွတ်တက်တယ်လို့ပြောရတာပိုက်ထဲမှာထိုးထိုးထိုးပြီးတော့ခေါကလေးဆန်လာတာပေါ့နောက်ပုတ်ကြီးဝါးတာတွေရှာအဲ့ဒါဖြစ်တယ်အဲ့ဒါမျိုးတွေတို့ကပူတောက်တယ်လို့ခေါ်ကြတာပေါ့အဲ့တော့ဒီလိုလက္ခဏာတွေပေါ်လာတာတခါကျရင်စားပြီးတော့မိနစ်20နဲ့4နာရီအတွင်းမှာပေါ်ရင်တော့ကျွန်တော်ကကုသတာလွယ်တာပေါ့တို့ကိုချင်းတဲ့6နာရီလောက်မှဒီလက္ခဏာတွေပေါ်လာတယ်ဆိုမှုစိတ်ကပေးမှုစိတ်မှလည်းကျွန်တော်မသိဘူးအဲ့ကြတော့ကျွန်တော်ကုသရတယ်ခဲ့တယ်ဒီခုကြတော့လေမှုနဲ့တတ်မတင်လို့ချက်ချင်းပဲပန်းလာရင်ချက်ထလာပြီးရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအရေးကြီးတာကဒီမှုစိတ်တက်တာကိုချက်ချင်းသိနိုင်မှုဖြစ်တဲ့အတွက်ဆရာကုနာပြောတဲ့ဒီမူရာပြူရာအန်တာမတန်ခင်ရောပြတဲ့လက္ခဏာတွေရှိသေးလားဆရာ
အဲ့လိုတော့ပြောလို့မရဘူးကွာအဲ့ဒါမှုကလည်းစားပြီးမှလည်းသိရအောင်ဒါပေမဲ့အများစုကတော့ချက်လိုက်ရင်မဲသွားတယ်လို့လူကကြီးလက်လူကြီးကဒါယူဆထားတယ် အဲ့ဒါဆိုတော့ကျွန်တော်တို့ကတော့အန်ဒီယက်ဟိုမှန်းစာပြီးတော့မစားလိုက်ကြနဲ့ပေါ့ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမှုစိတ်မတက်အောင်ကာကွယ်နိုင်တဲ့အနေအထားမျိုးရောရှိလား
မှုချက်ရင်တော့မှကျွန်တော်တို့အစိတ်ပြေစေတဲ့ချက်သုံးပြုရည်နဲ့ပြုံးရွက်တွေနဲ့ကျွန်တော်ရိုးရိုးချက်ကြတာဟိုအဲ့တော့ဒါမှုချက်ချင်ရတဲ့ဆိုတော့ရှိခဲ့အစိတ်ရှိရင်တော့မှအစိတ်ကိုလျော့သွားတယ်လို့တော့ပြောကြတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတကယ်လို့မှုစိတ်တက်လာပြီဆိုတော့ဆရာကခုနပြောသလိုပြူရာအန္တာမှုရာဝေတာဖြစ်လာပြီဆိုရင်ရှေးဥဒနာပြည့်စုံနေနေနဲ့တခုကတော့ဟိုထို့ရတာပါဆရာနော်နောက်ထပ်ရောဘာတွေလုပ်ပေးတင်လဲဆရာရင
်တကယ်တမ်းကအဲ့လိုထပ်တလေးလေးအန္တာပြီးဆိုတော့ဒီကျွန်တော်တစားရီဆုံးချုပ်နေဆိုတစားရီတက်ရလာမှုပါတာပေါ့အကောင်းဆုံးကတော့ဘာစိတ်မှမသိတော့စီရင်တင်လဲရမယ်စီရင်ကကျွန်တော်တို့စစ်စီတာတွေလုပ်နေမှာပေါ့နော်သူတို့သွေးတွေကနေဒီအစိတ်ကတည်းစစ်တာတွေကစားပါတယ်အဲ့တော့စီရင်ကတွေကိုညီတူလာမှာပေါ့နော်အဲ့လိုမျိုးဖြစ်နေရုပ်တရက် short ဖြစ်သွားတော့ကျွန်တော်ကတော့ဒါသူ့စီယုံတင်ုံတင်ရမှာပေါ့နော်။ဒီကပါဇက်ရားတာလောက်ကတော့ပလုတ်ချင်းပြလိုက်မယ်သမုတ်တရက်အအောင်လုပ်ပြလိုက်မယ်ဆိုရင်တော့လေကျော်သွားစီယုံကြဒီနည်းပဲသုံးတာလေ
။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကုသမှုအနေထားရောမှုစိတ်တက်လာလို့ရှင်ပေါ့နော်ထီအောင
်။အများစုကတော့ဆက်ချင်းစားရတဲ့ဟာဖြစ်တယ်ဆိုကျွန်တော်ဆက်ချင်းနဲ့အအောင်လို့ပါ။အဖိုင်ကိုဆေးပြရတာပေါ့နော်အဲ့လိုလေ။နောက်ကသူ့ရဲ့ဟာတွေကိုအကျဲကောင်ကျွန်တော်ကဆေးတွေသွင်းရတာမျိုးရှိတာပေါ့။အဲ့တော့မှုတောက်လို့ပြေသွားတော့အမှန်တရားပါတယ်ဒါပေမဲ့လည်းဟိုကျွန်တော်ကူးဆိုင်ရမယ်ဆိုတဲ့အကြောင်းပေါ့နော်ဒီကိုကျွန်တော်ကဆုံမှုလေးရှိလာတယ်ဆိုသူတွေကလည်းဟာမူကြီးမှုပဲဆိုမှုစီးရီးယားမှုပဲဆိတ်ချရပါတယ်ဆိုမှုကြီးတော့လည်းစစ်ဆေးကြည့်ပြီးတော့ကျွန်တော်စားဖို့
ဟုတ်ကဲ့ဆရာတကယ်လို့အချိန်မီမကုသနိုင်ရောဘယ်လိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နေလဲဆရာ
သူကဘာပေါ်မှာတွေ့ထားတာတော့စိတ်အစိတ်နဲ့သူကဒေသမှာပေါက်တဲ့မှုပေါ်မှာမှုတီးတာပေါ့ဒီဒေသမှာပြင်းထန်တဲ့အစိတ်ရှိတဲ့မှုကရှိလာခဲ့တယ်နော်ဒီဒေသကလူတွေကပြေးသွားတဲ့အဆင့်တရှိတယ်ဒါပေမဲ့အမေရိကန်ပြည်အောင်စုမှသူတို့လေ့လာထားကြလောက်တော့ပုံမျိုးစုပေါင်းသူတို့ပြောတဲ့15မျိုးလောက်ထင်ပါအဲတည်နေလောက်တဲ့မှုကတခုနတော့10မျိုး3မျိုးလောက်ပဲရှိတယ်ပြေးသွားတဲ့ဖြစ်ပြီးတော့ခင်းရင်လည်းစီးကူးလိုက်ရင်တော့ကျွန်တော်ပြန်သက်သာပါရရှိပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစားတဲ့မှုအစိတ်တက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိရမလားဆရာ
အဲ့တော့ကြီးလက်နေစီးကူးလေးကိုသတိပေးချင်တာကတော့ဒီကျွန်တော်ကတော်ရဲသွားပြီးတော့ငိုရတာပဲဆိုပြီးတော့သူရမို့ပေါ့နော်ဒါကကိုယ်နဲ့မရင်းနှီးတဲ့ပုံမှန်ဒီကြားထဲမှာအခုအများစုအစိတ်တက်တာကကိုစားနေကြမှုပဲလို့ထင်ပြီးတော့အစိတ်ရှိတယ်မဟုတ်ပါလားမှားပါပါမှားပြီးတော့သူကတုံ့တက်တာပေါ့အဲကိုစားနေကြမှုတွေကျွတ်နေရမှုပဲဖြစ်ဖြစ်ကောက်ရိုးမှုပဲဖြစ်ဖြစ်တက်တုံးမှုသူတို့ပြောတဲ့နောက်ကကျွန်တော်နှက်ဆုပ်မှုဒီမှုမျိုးတွေကပြဿနာမရှိဘူးတော့ဒါပေမဲ့အဲ့ဒါကစင်ကျင်ရမှာပေါ့ခုနကပြောတဲ့လက္ခဏာတွေဒီမှုလေးမှာဒါမှုတွေပါနေသလားပေါ့ဒါမှုတွေကအများစုကအစိတ်ရှိတယ်ဆိုပြီးပြောထားတာပေါ့အဲ့တော့အားလုံးအဲ့လိုမှုစိတ်တက်တဲ့လက္ခဏာတွေမဖြစ်အောင်တော့မူရီကိုရှာဖွေတဲ့နေရာမှာဒါမူလေးတော့ကြည်ပါပါတော့မူရလို့ဟိုတွေကငိုရတဲ့အဖြစ်မဖြစ်အောင်ပူရလို့တွန်းပြောတာပဲဖြစ်စီနေတာပေါ့နော်တကယ်တော့မူကဗီတာမင် B ဓာတ်တွေအများကြီးပါတယ်ဗျာပြီးတော့တက်တုဓာတ်တွေလည်းအများကြီးပါတယ်အဲ့တော့အဟာရပြည့်တယ်ပေါ့နော်အဟာရပြည့်နောက်ကဒီအစိုးစိုက်တူးတဲ့မူတွေထဲမှာအစီဓာတ်နဲ့ဆိုဒီယမ်ဓာတ်ကအများနဲ့တဲ့လို့ကြောင့်စီယူယောဂါတွေတွေးလို့ယောဂါတွေလည်းအဆင်ပြေတယ်သူတို့ကအလုံးစုံတင်ကြတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
တိဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ပြီးတဲ့နောက်ပိုင်းမှာတော့နေဆက်သတင်းတောက်တွေစူးစီးတင်ဆက်နေတဲ့တိုင်းရင်းသတင်းလွှာကိုထုံးလွှင့်မှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီရဲ့ခေါင်းဆောင်တော်ဦးကိုရွေးချယ်အတည်ပြုခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမိုးပေါ်နယ်ဟိုးဝါဘုံဒေသမှာမြမတက်မတော်နဲ့ KIA တရင်36တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်ဆိုတာနဲ့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့မှာဂျားဖြတ်ရွေးကောက်ပွဲဆက်လက်ကျင်းပသွားမယ့်အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်ကျမကနူပန်ပါသတင်းတွေကိုလည်းကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်တို့အုပ်ကိုရွေးချယ်ခဲ့ကြပြီးဖြစ်ပါတယ်
မတ်လ29ရက်နေ့ကပေါက်တော်မြို့သာသနာ့ဘိမှန်မှာရခိုင်ပြည်နယ်မြို့နယ်ပေါင်းစုံကကိုယ်စားလှယ်တွေတက်ရောက်တဲ့ဆွေးနွေးပွဲမှာပထမခေါင်းဆောင်အဖြစ်ဦးကျော်မြင့်နဲ့ဒုတိယခေါင်းဆောင်အဖြစ်ဦးအောင်စိုးကိုရွေးချယ်ခဲ့ကြတာပါဒါအပြင်ပါတီဖွဲ့စည်းပုံမူကြမ်းရေးဆွဲဖို့အောင်လံတစိမ့်နဲ့လိုအပ်တာတွေဆောင်ရွက်ဖို့အတွက်အဖွဲ့ဝင်5ဦးပါဝင်တဲ့ကော်မတီတစ်ခုကိုလည်းဖွဲ့စည်းခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့သူတူကပြောပါတယ်ရခိုင်ပြည်သူတွေရဲ့တောင်းဆိုချက်ကြောင့်2014ခုနှစ်မှာရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ရဲ့ရခိုင်အမျိုးသားပါတီ RNDP ကိုဖျက်သိမ်းပြီးရခိုင်အမျိုးသားပါတီ ANP အဖြစ်တပါတီတည်းပေါင်းစည်းဖွဲ့စည်းခဲ့ကြပါတယ်ပါတီနှစ်ခုပူးပေါင်းပြီးနောက်မှာပါတီတွင်အပြိုင်မှုတွေခေါင်းဆောင်ပိုင်းမှာသဘောထားမတိုက်ဆိုင်မှုတွေကြောင့် ALD ဘက်ကပါတီခေါင်းဆောင်တို့ထုတ်ပယ်ခံခဲ့ရတဲ့နောက်မှာအခုလို ALD ပါတီကိုပြန်လည်မှတ်ပုံတင်ဖို့လှုံ့ဆော်လာကြတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကချင်လွတ်လပ်ရေးတပ်မတော် KIA တပ်မ6တိရမုံဘော်နဲ့ဟူကားပွန်ရွာဟောင်းမှာမြန်မာတပ်မတော်နဲ့ KIA တပ်ရင်း36တို့ကြားမတ်လ24ရက်နေ့နဲ့25ရက်နေ့အတွင်းပြင်းထန်စွာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA တပ်မ6အရာရှိတဦးကပြောပါရယ်ဒီတိုက်ပွဲမှာ KIA ဘက်ကတယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရဘက်ကလည်းနှုတ်ထက်မနေထိခိုက်ဒိဆုံးမှုရှိတယ်လို့ KIA ဘက်ကပြောပါရယ်အလားတူ MNDAA ကုကဒေတာဘက်မှာလည်းKIA ပါဝင်တဲ့မြောက်ပိုင်းမဟာမိတ်သက်ပေါင်းစုနဲ့မြန်မာတပ်မတော်တို့ကြားဖေဖော်ဝါရီလဆန်းကနေစပြီးတော့နေ့စဉ်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာဖြစ်ပါတယ်။ရှမ်းပြည်ရှေ့ပိုင်းကိုကန့်ဒေသနဲ့တာလွင်မြစ်ချားတဲ့ KIA တပ်မ6မုံကိုဒေသဘက်မှာလည်းမြန်မာတပ်မတော်စီရေးလှုပ်ရှားမှုအခြေအနေပေါ်မူတည်ပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ KIA ဘက်ကပြောပါတယ်။
မွန်ပြည်နယ်မော်ရမြိုင်ချောင်းဆောင်မြစ်ကူတံတားကိုပြည်သူ့လွတ်တော်ကနေဗိုလ်ချုပ်အောင်ဆန်းတံတားအမိပေးအတီးပြုလိုက်တဲ့အတွက်ဒီအမိကိုပယ်ဖြတ်ပေးဖို့ဘလူးကျွန်းတံတားအမိပြောင်းလဲသတ်မှတ်ခြင်းဆိုင်ရာဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီကနေမတ်လအကုန်မော်ရမြိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီတွေကနေဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတံတားအမိပြောင်းလဲရေးအတွက်ပြည်ထောင်စုအဆင့်အထိတင်ပြဆောင်ရွက်သွားမှာဖြစ်တယ်လို့ဦးစီးကော်မတီခေါင်းဆောင်တူဖြစ်တဲ့မြစ်ကွန်းချန်းနုံကပြောပါတယ်။မွန်ပြည်နယ်မော်ရမြိုင်မြို့နယ်ချောင်းဆုံမြို့ကိုဆက်သွယ်ထားတဲ့ရခိုင်တန်လွင်တံတားချောင်းဆုံကိုဗိုလ်ချုပ်အောင်ဆန်းတံတားအမိပြောင်းလဲသတ်မှတ်ဖို့မတ်လ14ရက်နေ့ကပြည်သူ့လူထုအစည်းအဝေးကနေမဲခွဲဆုံးဖြတ်အတည်ပြုခဲ့ပြီးဖြစ်ပါတယ်။အဲဒီဆုံးဖြတ်ချက်ကိုမကျေနပ်လို့မတ်လ16ရက်နေ့မှာမွန်ပြည်နယ်မြို့နယ်အသီးသီးကမွန်ဒီတခန့်နှစ်တောင်းကျော်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။
မိုင်းရှုမြို့နယ်မျိုးရသီမိုကရေစီဖွဲ့ချုပ် NLD ရဲ့အလုံမှုဆောင်ဖွဲ့ဝင်တူဖြစ်သူဆိုင်းသွန်းသွန်းဦးဟာမိခင်ပါတီကနေနှုတ်ထွက်ပြီးရှမ်းတိုင်းတိုင်းများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီကိုကူးပြောင်းလိုက်ပါတယ်။ပြီးခဲ့တဲ့ဘက်ကဆိုင်းသွန်းသွန်းဦးကိုဂုဏ်ပြုတဲ့အနေနဲ့ပါတီဝင်အမှတ်တံဆိပ်ရင်သူအနှင်းပွဲကိုကျင်းပကြိုဆိုခဲ့ကြပြီးပါတီဝင်ကပ်ပြားတွေကိုလည်းထုတ်ပေးခဲ့တယ်လို့ကြားကောင်းပါတီတာဝန်ရှိသူဆိုင်းမျိုးစင်ကပြောပါတယ်။ဆိုင်သွန်းသူဦးနဲ့သူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်တရားကျော်ကလည်းနှုတ်ထွက်ခဲ့တယ်လို့ဆိုင်းမျိုးစင်ကဆိုပါတယ်။ဆိုင်သူသူနှုတ်ထွက်ပြီးနောက်မိုင်းရှုမြို့နယ်မှာရှမ်းစကားမတသူကိုစလဲလောင်းတွေကိုရွေးချယ်ထားမှုကြောင့်ကြားဖြတ်ရေကောက်ပွဲအတွက်မဲဆွယ်စည်းရုံးရမှာအခက်အခဲတချို့တွေရှိနေတယ်လို့ NLD ပါတီဝင်သူကပြောပါတယ
်။ကရင်ပြည်နယ်အတွင်းအခြေခံပညာကျောင်းများမှာတိုင်းရင်းသားစာပေထိရောက်စွာသင်ကြားနိုင်ဖို့အတွက်မတ်လ25ရက်နေ့ကနေဧပြီလ10ရက်နေ့အထိကရင်ပြည်နယ်ဖအံမြို့မှာကျင်းပတဲ့48ကျိန်းမြောက်နွေရသီကရင်စာပေနဲ့ရင်ကျေးမှုဆရာအတက်တင်မုံမှန်တင်တန်းမှာအစိုးရပညာရေးဌာနကကရင်စာတင်ကျောင်းဆရာမ200ကျော်ပါဝင်တက်ရောက်ခဲ့ပါတယ်။အခြေခံပညာကျောင်းတွေမှာ2003ခုနှစ်ကတည်းကတိုင်းရင်းသားစာပေတင်ကြားခွင့်ရရှိပေမဲ့လည်းထိရောက်စွာတင်ကြားပေးနိုင်ခြင်းမရှိသေးတဲ့အပြင်တင်ကြားမဲ့ဝန်ထမ်းများအရေးချင်းမြင့်တင်ပေးဖို့လိုအပ်သေးတဲ့အတွက်အခုလိုတက်ရောက်ခိုင်းတာဖြစ်တယ်လို့ကရင်ပြည်နယ်စာပေနဲ့ရင်ကျေးမှုပြန်ပွားရေးအသင်းဥက္ကဋ္ဌစောအေးမြကပြောပါတယ
်အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါစံပြီတောင်ပိုင်းမိုင်းရှုမြို့မှာကျင်းပမဲ့ဇာပြည့်ရွေးကောက်ပွဲမှာ NLD ကကျေးရွာအုပ်စု3ခုဖျက်သိမ်းဖို့တင်ပြချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ပြီးတော့ရွေးကောက်ပွဲဆက်လက်ကျင်းပသွားမှာဖြစ်ပြီးမဲယုံကတော့လုံခြုံရေးစိတ်ချပြီးတော့လမ်းမကြီးနဲ့နီးတဲ့နေရာကိုပြောင်းရွှေ့မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒီအကြောင်းကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်ရှင်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့မြောက်ဖက်တမိုင်ကျော်အကွာမှာရှိတဲ့ Non App ခေါ်ကွန်ကျောင်းကျေးရွာမှာရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းရှိတာကြောင့်ရွေးကောက်ပွဲကျင်းပဖို့လုံခြုံစိတ်ချတဲ့အနေအားမရှိတဲ့အတွက်ရွေးကောက်ပွဲမကျင်းပဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရွေးကောက်ပွဲကော်မရှင်ထံတိုင်တန်းထားတာပါလလင်ခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတန်းတင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်းဆိုထားတဲ့အတိုင်းလှုပ်ဆောင်မှာမဟုတ်ဘဲငကိုချထားတဲ့အစီအစဉ်တိုင်းသာလှုပ်ဆောင်သွားမယ်လို့ပြောပါတယ်
ီတော့ဒီကော်မရှင်နဲ့ပြင်ညာပြီးပြီလေ။လက်ယုံကြီးပဲကျွန်တော်ရှေ့ဖို့ဆွေးနွေးရတယ်။ကျွန်တော်ကဒီရေကောက်ပွဲကိုပေါ့လေဒီအောင်မြအောင်ပေါ့နော်အားလုံးဝင်ဝင်ပြီးတော့မှစပေါ်လို့ဆောင်ကြမယ်ဆိုရင်ဝင်ပြီးလေ။အဲ့ဒီလည်းကတ္တနာပေါ်လာပြီးအဲ့လိုမျိုးလုပ်ဖို့ဆိုတော့ကျွန်တော်ကြိုတင်စီစဉ်ထားပြီးသားလေရတယ်။ရွေးကောက်ပွဲကတော့ပေါ်လီဒီအထူးကိမခံနိုင်ဘူးပေါ့နော်
ရွေးကောက်ပွဲမကျင်းပဖို့ NLD တိုင်တန်းထားတဲ့ကျေးရွာအုပ်စု၃ခုမှာမဲပေးပိုင်ခွင့်ရှိသူ4000ကျော်ရှိပါတယ်မဲလုံးဝမပေးရတာထက်စာရင်မဲယုံပြောင်းရွှေ့တာကောင်းပေမဲ့လူထုမဲလာမထက်မှာကိုစိုးရိမ်နေတယ်လို့ရှမ်းသယင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လက်ကပြောပါတယ
်ငါကိုရှင်းစဲမဲယုံထောက်ပံ့နေရာမှာမဟုတ်တော့ဘဲနဲ့ကနေကန်ဖွဲ့စည်းတွေနဲ့ပို့ပြီးတော့မှဝေးသွားတဲ့နေရာကိုသူတို့ရွှေ့လိုက်မဲလုံးကမထဲရတာနဲ့ဆိုတော့ဆိုလို့ရှိရင်တော့အခုလိုမဲယုံကိုရွှေ့လိုက်တာတောင်းတယ်လို့ပြောလို့ရတယ်။ဒါပေမဲ့လို့မဲမြေအေးချမ်းတည်ငြိမ်ပါရက်နဲ့ကိုယ့်ရဲ့နေမြေမှာကိုယ်မဲမထဲရဘဲနဲ့၃၄၅မိုင်ဝေးတဲ့နေရာကိုသွားပြီးတော့မဲထဲရမယ်ဆိုရင်ငကိုကလေးကမှမဲပေးမှုအပေါ်မှာသိပ်ပြီးအာယုံမလာတဲ့ဒေသခံပြည်သူလူမှုအဆက်ကတော့တော်တော်လေးကိုကြောက်ကြမယ်အလုပ်ဖြစ်ပါရဲ့။
ရှမ်းပြည်တပ်မတော်နိုင်ရကပိုချုပ်ကြီးစထန်ကတော့ရွေးကောက်ပွဲဆိုတာလူထုအတွက်အရေးပါတဲ့အတွက်ရွေးကောက်ပွဲကိုကြိုဆိုတဲ့အပြင်ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတစုံတရာဝင်ရောက်ဆုတ်ဖက်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဧပြီလ၁ရက်နေ့မှာကျင်းပမယ်ကြားဖြတ်ရွေးကောက်ပွဲမှာရှမ်းပြည်နယ်တစ်ခုလုံးလွတ်တော်ကိုယ်စားလှယ်နေရာ၈နေရာရွေးချယ်သွားမှာဖြစ်ပြီး NLD ပါတီပြည်ခံဖြိုးပါတီ USDP ရှမ်းတိုင်းနာမည်ဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းနာမည်ဒီမိုကရက်တစ်ပါတီ SNDP အစရှိတဲ့ပါတီကြီးတွေကနေအတိကပါဝင်ရှင်ပြိုင်သွားမှာဖြစ်ပါလေရှင
်။ဆက်ပြီးတော့မွန်ပြည်နယ်မှာ 2016-2019 ဘဏ္ဍာနှစ်အတွက်ဌာန73ခုကနေပိုရှံငွေကျပ်တန်းပေါင်း 1,300 ကျော်ကိုပထမအကြိမ်အဖြစ်ပြန်လည်အနှံခဲ့ပါတယ်ဌာနတွေအနေနဲ့အခုလိုငွေတွေပိုရှံပြီးတော့ပြန်အပ်ရတဲ့အပေါ်မှာပြည်내ဖွင့်ပြိုးရေးမှာထိခိုက်ရတဲ့အနေအထားတွေရှိနေတဲ့ဆိုပြီးဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်မီးရင်စလိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
မွန်ပြည်နယ်ရဲ့2016-2019ဘာနာနှစ်အတွင်းဌာနတွေကနေပိုရှံငွေပြန်လည်အနှံတဲ့အခြေအနေနဲ့ပတ်သက်ပြီးမွန်ပြည်နယ်အစိုးရဖွဲ့စီမံကိန်းဘာနာရေးလူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဦးဝနကျော်ကအခုလိုပြောပါဗျာ။ပြန်လည
်အနှံငွေချက်ပေါက်ပေါက်ကောက်ဆက်ပြစ်ဓမ္မ3,930
ပြည်내အတွက်ဘတ်ဂျက်ငွေတုံ့ဆွမှုနဲ့ပတ်သက်ပြီးပြည်သူကိုပွင့်လင်းမြင်သာစွာချပြဖို့လိုတဲ့ဆိုပြီးပြီးခဲ့တဲ့ဒုတိယကြိမ်မွန်ပြည်내လွှတ်တော်ပြင်စမပုံမှန်စည်းဝေးမှာဘောင်မျိုးနယ်ကပြည်내လွှတ်တော်ကိုယ်စားလှယ်ဦးစစောထူးကပြောဆိုသွားခဲ့ပါတယ
်။ဘတ်ဂျက်နဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာချပြစီလိုတဲ့ရည်ရွယ်ချက်နဲ့အမြင်အကျင့်ဖြစ်ပါတယ်။
ဌာနတွေပူရှံငွေပြန်အပ်ရတဲ့အပေါ်မွန်ပြည်နယ်အရပ်ဖက်လူမှုဖွဲ့စည်းကဦးစောစောထွန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဌာနဆိုင်ရာကဒီချပေးလိုက်တဲ့ငွေတွေကိုမလုံနိုင်ဘူးဆိုတာသူကတင်လိုက်တဲ့အချိန်နှုန်းကတင်လိုက်တဲ့ဘတ်ဂျက်ကငွေနဲ့အခုလက်တွေ့အချိန်တွေမှာဟွာဟတာကြောင့်မလို့လေတချို့ဌာနဆိုင်ရာတွေကအကောင့်ထဲပို့ဖို့မလွယ်တဲ့အတွက်ကြောင့်မလို့လေဒါကိုမလုပ်တာလေဖြစ်နိုင်တယ်လို့နောက်တစ်ခုကဒီလိုပွင့်လင်းလာတဲ့ခေတ်မှာကျွန်တော်တကယ်တမ်းလှုပ်ရမယ့်လှုပ်ထုံးလုပ်နည်းတွေဟာအရန်ပွင့်လဲမြင်တာလာတဲ့အခါကျတော့ချုပ်ဌာနဆိုင်ရာတွေကအဲ့လိုလှုပ်တဲ့အလေးထားမရှိတဲ့အခါကျတော့သူတို့မလုံနိုင်ဘူးထင်ပြီးတော့မလုံကြတာလည်းဖြစ်ပါဘူ
းပိုရှံငွေပြိုင်အရတဲ့ဌာနတွေကိုစနစ်တကျပြန်လဲစီစစ်ပြီးတော့လိုအပ်ရရေးယူရက်ထိလှုပ်တဲ့လို့လဲဥစောစောထွန်းကအခုလိုဆက်ပြောပါတယ
်ဒီစီမံကိန်းတွေကိုတင်ထားပြီးအကောင့်ထဲမပေါ်နိုင်ဘူးဆိုရင်အဲ့ဒီမြို့နယ်ကတော့သူ့ရဲ့ဖွံ့ဖြိုးမှုအတွက်တော့ဒုက္ခရောက်တာပေါ့ဒါကြောင့်မလို့သက်ဆိုင်ရာဌာနဆိုင်ရာတွေစီစစ်ဖို့ထုတ်ပြီးတော့လိုအပ်ရင်အရေးယူတဲ့အထိလုပ်တင်တယ်လို့ကျွန်တော်ပြည်သူတယောက်အနေနဲ့မြင်ပ
ါပြန်လဲအနှံတဲ့ဘူရှံငွေတို့ကိုအစိုးရဖွဲ့စွန့်ပြက်ချက်နဲ့ဇန်မြို့နယ်ကဒေသဖွေးပြည်ရဲ့အမျိုးအစားပေါင်း230ကျော်မှတုံးဆွဲသွားမှာဖြစ်ပြီးလုပ်ငန်းတွေကိုမတ်လ31ရက်နေ့အပြီးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းစီမံကိန်းဗန္နာရေးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးကပြောပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်တို့အုပ်ကိုရွေးချယ်အတည်ပြုခဲ့ကြပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ဒါကတော့တောက်ကြနေနေနေခင်တိုင်းတင်ဆက်နေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ပါရှင်။ကျမတို့ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
American Soya ye the Boramie Abo go Timpia Baromation.
American and Yai when you do your own net. Tongoria Nangango, but a mouse on Jimpia toy out there. Nanganyai when you Rex Taylor sang at Keys and Dwayne. Tongoria American Biranzuja. Kaimere Mahame Piet Sale di Chiego, Talon di Bukevare. Arisa San Yeha, Guria Jonze, Dinye Lunye, Diga Jarelo, Della Senga, Machabi, Josuvare. Nanguria ye, Swimwe and Yene, Nanganabo, Chinchang Moody, Dulani Rajao. American Ga, Tu Mahamedi Bo, Akaima, Pirabida Gridigo, Alina Tare Nine, Nanguria Abo, Seshi, Dikane, Muara, Son Tatuabi Pirajao. Tandaman ye, Lunyo Yene, Siwa Yisanya, Nila Neya. Yadanarigo, Chinka Dama Pijao, Nanganai when you deal a sing up your worry. Dinina Alongo Sune Pisha, Nine Ludwamelu Suare. Nyaguria Nine Nale Tayamaga, Anaga Malunyo Mushibi, Siwaye Ya, Taya, Wabiore, Chini, Yabu Soye, the Kudido Nilanga, Nuclear Lenna Bangwe, Pedenta Donson in it, a chado, Lumiazu Desire, Selena Bissidi, Tolo Nanye, Joba Mudego, Son Loyama, Pitello, Mr. De La Sing up your worry. Didarin Lunyoye, Saint Comurigo, Genaro Aduruga, Yensign Kabi Babi, Lesima, Nyaguriaga, Didarin Indian Nanganigo Damaga, American Chanang and Egoba, change on it up Chibare, Nyagurianingama, Dinye Eja Mu Yabo, Lungere and Ninese, Dwayne, Wine Womb Low Sound Nangerajao, a good old Genaro de Lunyomu, Gimme Lani Bilo, Dilla Sing up Chobare, a shimmyo Asha Didama, Yinyan Yi, Dinye Yine, Siwa Ya Jewa Chanda Labugoda. American Bawin Mahamidiga Lulani Jao, Miauguria Gong on it, Dizabo, Talon Piosu Yajin Pedelu, Tua Subare. Miaugurian and Gadubi do a duet, Madu Guevari and Nagago, Yuiche Lazibo, a chado, Didadwin in Ajide Nanganigaba, why won't Donso Bejabo, Mr. De La Senga Tetomare? American Biranzuga do Mahamidigo, Gagwe Yisanya, Kuni Bamu Muri, Salo Domelo, Gri Tabu Labi, Miauguria ye, Bedinta, don't change our mood and ye, Dolani Dago. Subangkawe name Senator Tu Dong Tuan and Ye Salu Dom Elu Tua Subare. American Biranzuna Dongurian and Noja, Lonyo Inkana, the Kudema Damaga, Kaimare, Siwa Ye, let Webo appear. Pidu Chinjinja, Yin Hida Sasan Ye, Democracy Tambo, Sare, Ganadri Maba, Omye Muyabo Dwe, Adiga Jare Muaradi Bo, Chegambi, Omyenati Sale Losang Dom Elu, American and Yai Wunji, Rex Dela Sing up, Yobarek.
American Soya ye the Bora me and Abo Tim Yalu Divari. A cool nursing air agaro, American Soya ye the Bora me na pipi, VOE album hojang, Tamma the baby as issue. A cool rock, the Rinji Joku, Tim Yabu Che, Yababi, Doc him you the
ကျန်တဲ့ဗြိတိန်အထက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကြားနာပွဲမှာကျွမ်းကျင်ပညာရှင်တွေရဲ့ထွက်ဆိုချက်တွေအရပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲစည်းရုံးရေးလှုပ်ဆောင်မှုတွေအတွင်းအမေရိကန်နိုင်ငံရေးဆိုင်ရာပြောကြားချက်တွေကိုဩဇာလွှမ်းမိုးဖို့အတွက်ရုရှားရဲ့လုပ်ရက်တွေဟာထူးထူးခြားခြားအောင်မြင်ခဲ့တယ်လို့ဆိုပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေကIS စစ်စခန်းတွေမှာလူသစ်စုဆောင်းနိုင်တဲ့ငွေမဲခွာချတာတွေကိုတာဝန်ယူထားတဲ့အရှိတောင်အာရှဒေသကထင်ရှားတဲ့IS စစ်သေးကြွားခေါင်းဆောင်နှစ်ယောက်ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအနာဘဏ်တွေကကျန်တဲ့ဗြိတိန်မှာဒဏ်ခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်။ Indonesia Miss Pago Labi Layu Agri Lesamu Anna Aluetonza Lomu a Chakaimune a Sua Liwe Chetri Pauja Semurine Swetch Timbi So Muro Dia Yung Tiongani Pamoran Tokeraba. American Tamara Donald Trump at Sunibu Deo Tamara Shijan Benha Ibrola Choyanija American Biransugu Lamelu Tamara Imbuga a debut like Bari.
Jesu Bashin, Dokemutaga Drin Jinjogu Biopia Doraba, Digrim net season Tolo Yi Mugaro, Masumiamu Pibare, Engineer Garo. Keith Holmes Bashin.
This program has come to you from the Voice of America, Washington.